Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ23ရက်ပို့တူနေ့ညဖက်6နာရီနဲ့10နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25နဲ့51တိုကနေဖိုင်းယူနာဆင်နိုင်ပါတယ်။ကျမနန်းလောက်ပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားပါမယ်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပတ်တရနေ့ကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိင်းကြီးညမှာပါစလိုဗေးနီးယားနိုင်ငံမှာရွှေပြောင်းဒုက္ခသည်ထောင်ပေါင်းများစွာရောက်နေပါတယ်မြန်မာနိုင်ငံကရည်လွှမ်းမှုတဲ့တန်ခံခဲ့ရတဲ့ဒေသတွေမှာဆန္ဒရိက္ခာပြတ်တာနဲ့အလုတ်ကန်ရှာတာစတဲ့အခြေအနေတွေကြုံရနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်ဒီပတ်နိုင်ငံတွေမှာကြူတင်မဲ့ပြတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအစီအမံပြတာတွေရှိခဲ့တဲ့ပေါ့နိုင်ငံရေးဌာနတာဝန်ရှိသူတို့ကအတိအမှတ်ပြပြောပါတယ်ဒီတရနေ့ရေးပါဝင်တခြားနိုင်ငံတွေကထိတန်းတဲ့တွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ရွေးကောက်ပွဲနှိကလာတာနဲ့အမျှဘာသာရေးလူမျိုးရေးတင်းမာမှုတွေဖြစ်လာမှာကိုစိုးရိမ်တဲ့အချိန်မှာပဲအမေရိကန်အစိုးရအကြီးအကဲအရာရှိသူမြန်မာပြည်ကိုရောက်ရှိလာပါတယ
် We see a risk ofreligious expression being inconsistent with a constitution that separates
American နိုင်ငံအမျိုးသားလုံခြုံရေးတူအကြံပေး Ben Rhodes ပါရှင်အပြည့်အစုံကိုတော့နောက်ပိုင်းမှာကြားရမှာပါကြားအပြင်အပြည့်အဝအမဲပေးခွင့်မရသေးတဲ့အမဲဆန္ဒရှင်တွေအတွက်လာမယ့်တနင်္ဂနွေနေ့မှာကြိုတင်မဲ့လက်ခံမယ်လို့တောင်ကိုရီးယားမြန်မာတန်ယုံကကြေညာတဲ့သတင်းရွေးကောက်ပွဲနီးကာလချိန်မှာနိုင်ငံရေးမှာဘာသာရေးကိုအသုံးချလာတယ်ဆိုတဲ့သတင်းနဲ့တောင်ဆန်းစုကြည်ရဲ့ရှမ်းပြည်နယ်အရှေ့ပိုင်းကတာချီလိပ်မြို့မဲဆွယ်စည်းရုံးရေးမှာပြောဆိုမှုတွေကိုတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကနာရီကိုဆက်တိုက်ချင်းဆက်သွားမှာပါခုရင်ဆုံးတော့ပုတ်ထူးနေညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးဖို့ရုရှားနိုင်ငံကိုမတော်စဘူးသွားခဲ့တဲ့ဆီးရီးယားသမ္မတဘာရှာအာဆာဒီနေ့နိုင်ငံပြန်ရောက်သွားပါပြီအာဆာဆွေးရောက်ကိုအထောက်အကူပြသဖို့လွန်ခဲ့တဲ့သတင်းသုံးပတ်ကစတင်တဲ့ရုရှားလေကြောင်းတိုက်ခိုက်မှုကိစ္စဆွေးနွေးကြတာပါအာဆာဟာ2012ခုနှစ်ကတည်းကပြပခီးသွားတယ်လို့မသိရပါဘူးအဲ့ဒီအချိန်ဟာငင်းကြတဲ့ဆန္ဒပြပွဲတွေကိုလူညုံရင်းတက်တွေကနေနေဖြိုခွဲခဲ့ပြီးနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေတည်ခဲ့တဲ့ကာလပါစစ်ပွဲတွေကြောင့်လူပေါင်း2,400,000ထက်မနည်းတေဆုံးရပြီးပါပြီရုရှားရဲ့အကူအညီမရရင်အကြမ်းဖက်ဝါဒဟာနောက်ထပ်ဒေသတွေစီပြန့်သွားမှာပဲလို့ဆိုပြီးမော်စကိုမြို့တော်မှာအင်ကာနီကတွေ့ဆုံချိန်တွင်သမ္မတအာဆတ်ကသမ္မတပူတင်ကိုကျေးဇူးတင်စကားဆိုပါတယ်အစိုးရကိုတက်ခိုက်နေတဲ့သဘုံတွေကိုအကြမ်းဖက်သမားတွေဖြစ်ဆီးရီးယားအစိုးရကမကြာခဏရည်ညွှန်းပြောဆိုလေးရှိတာပါအစ္စလာမ်စစ်သွေးကြွ IS အစွန်ရောက်တွေကိုပစ်မှတ်မထားဘဲတပုံတွေကိုပစ်မှတ်ထားတိုက်ခိုက်တဲ့ဆိုပြီးအမေရိကန်နဲ့တခြားနိုင်ငံတွေကရုရှားကိုပြစ်တင်ဝေဖန်ထားပါတယ်
။ဒုက္ခသည်9000ဟာဆီးရီးယားနိုင်ငံအလက်ပိုမြို့ကနေထွက်ခွာပြီးနေဆက်ကိုသွားနေကြတယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းလေကြောင်းတိုက်ခိုက်မှုတွေကိုရှောင်ဆီးရီးယားက Al Qaeda နဲ့ဆက်ဆက်တဲ့လက်နက်ကိုင်အဖွဲ့အပါအဝင်တပုံအဖွဲ့အမျိုးမျိုးစောင့်ကြပ်နေတဲ့စစ်ဆေးရေးဂိတ်တွေမှာဆေးဆက်ပြောဆိုပြီးအန်ဒီရဲ့များလာတဲ့ခီးကိုဖြတ်ပြီးတဲ့နောက်မှာတော့သူတို့ကိုတူရကီနိုင်ငံတည်းဝင်ခွင့်ပြုမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နောက်ထပ်ဒုက္ခသည်တွေဝင်မလာအောင်နေဆက်ခိတ်တွေကိုတရားဝင်ပိတ်ထားတာကလအတော်ကြာနေပြီဖြစ်ပါတယ်။အိုးအိမ်စွန့်ထွက်ပြေးသူတွေဟာခိုးသွင်းသူတွေကိုငွေပေးပြီးတော့တရားမဝင်ဝင်ကြရပါတယ်။တခါတလေလူသက်ကွင်းတွေကိုရှောင်ရှားဖို့အတွက်လှိုင်းကောင်းတွေအသုံးပြုကြရပါတယ်။ချမ်းသာသူတွေကလူတစ်ယောက်ကိုဒေါ်လာ900အထိနေဆက်ဂိတ်ဆောင်တွေကိုပေးပြီးတော့ဝင်နိုင်ပေမဲ့စည်ရင်းသားတွေကတော့လူတစ်ယောက်ကိုဒေါ်လာ50တရားနှုန်းနဲ့လူခိုးသွင်းသူတွေကိုပေးပြီးတော့ခိုးဝင်ကြရပါတယ်။နေဆက်နဲ့ကတ်ရက်ကစိုက်ခင်းတွေတန်လင်းပင်ဥယျာဉ်တွေမှာကင်းလက်ဆောင်ချက်နေတဲ့တူရကီနေသားဆောင်တပ်ဖွဲ့တွေမသိအောင်ခိုးဝင်ကြရတာဖြစ်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေအထူးသဖြင့်အလက်ပိုမျိုးရဲ့တောင်ဘက်နဲ့အရှေ့ဘက်ကကျေးလက်ဒေသတွေမှာဆီးရီးယားအစိုးရစစ်တပ်ရဲ့မြေပြင်ထိုးစစ်တွေကြောင့်နေဆက်ထွက်ပြေးတဲ့ဆီးရီးယားဒုက္ခသည်အရေအတွက်တိုးလာခဲ့တာဖြစ်ပါတယ်ရှင်။
အစ္စရယ်နဲ့ပါလက်စတိုင်းတို့ကြားမှာလူတည်တဲ့အထိအကြမ်းဖက်မှုတိုက်ခိုက်တာတွေဖြစ်နေတာကိုဖြေလျော်ရေးအတူတကွာလှုပ်ဆောင်ကြဖို့အစ္စရယ်နဲ့ပါလက်စတိုင်းကောင်ဆောင်တွေကိုကုလသွေးမှုချုပ်ကပန်ကြားနေပါတယ်။ကုလသွေးမှုချုပ်ဘန်ကီမွန်ဟာပါလက်စတိုင်းသမ္မတမခ်မူအဘတ်စ်နဲ့ရာမာလာမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးပါတယ်။အစ္စရယ်ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့အင်ကာနီကတွေ့ဆုံလာမှာတော့ကုလသွေးမှုချုပ်ကဒေတာတွင်းကိုပါဂရဲရိုက်ခတ်နိုင်ခြင်းရှိနေတဲ့ဘာသာရေးပြည်ပခောက်ကိုတကြောပြန်ဖြစ်ပွားစေတာရဲ့အန်ဒရီနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့ပါလက်စတိုင်းကောင်ဆောင်နဲ့ဆွေးနွေးတာပါ။ပြည်သူတွေအသက်အန္တရာယ်နဲ့မတွေ့ကြုံရခင်မှာအခြေအနေကိုထိနိုင်မှုအထူးတလည်းမဆောင်ရွက်ရင်တော့လူညိုရေးလှုပ်ဆောင်ချက်တွေဟာတံပြန်တက်ရောက်မှုဖြစ်လိမ့်မယ်လို့ကုလသွေးမှုချုပ်ဘန်ကီမွန်ကသတင်းတောက်တွေကိုပြောပါတယ်။ဒီသတင်းပတ်တွေတွင်ဖြစ်တဲ့အကြမ်းဖက်မှုတွေကြောင့်အနည်းဆုံးအစ္စရေးရှိဦးနဲ့ပါလက်စတိုင်း40ကျော်သေဆုံးရပြီးအစ္စရေးလူညိုရေးတပ်ဖွဲ့တွေကပါလက်စတိုင်းတွေကိုအလွန်အကျွံအင်အားသုံးနှိမ်နေတယ်လို့စွပ်စွဲခံနေရပါတယ်။
အရှေ့လေပိုင်းနဲ့အာဖရိကဒေသကရွှေပြောင်ဒုက္ခသည်တွေဘောလ်ကန်ဒေသအနောက်ဖက်နိုင်ငံတွေစီကိုအလုံးအင်းနဲ့ဝင်သွားနေတာနဲ့အမျှဒီအကြက်တဲကိစ္စဆွေးနွေးဖို့ဥရောပသမ္မဂ EU နဲ့ဘောလ်ကန်ခေါင်းဆောင်တွေကိုဥရောပကော်မရှင်ကြီးအကဲကအရေးပေါ်အစည်းအဝေးတရက်ခေါ်ထားပါတယ်ရွှေပြောင်ဒုက္ခသည်အကြက်တဲကိုရင်ဆိုင်နေရတဲ့နိုင်ငံတွေချာမှာကြီးမားတဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်နေတယ်လို့ဂျင်းကလော့ဂျွန်ဂါကပြောပါတယ် EU အဖွဲ့ဝင်မဟုတ်တဲ့မက်ဆီရိုနီးယားနဲ့ဆာဗီးယားတို့အပါအဝင်ဆယ်နိုင်ငံကနိုင်ငံအကြီးအကဲတွေကိုတနင်္ဂနွေနေ့ကျရင်ဘရပ်ဆဲလ်မြို့မှာတွေ့ဆုံပြီးမဟာဗျူဟာချဆွေးနွေးဖို့ဖိတ်ခေါ်ထားတယ်လို့သူကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတာဝန်ရှိသူတွေတက်ရောက်ဖို့ကိုလည်းဖိတ်ခေါ်ထားတာပါ။စနေနေ့ကတည်းကဆိုရင်ထောင်ပေါင်းများစွာသောရွှေပြောင်ဒုက္ခသည်တွေဟာဆလိုဗေးနီးယားနိုင်ငံထဲရောက်နေကြတာကြောင့်နိုင်ငံတောင်ပိုင်းနယ်စပ်မှာရွှေပြောင်ဒုက္ခသည်အများအပြားအရှိကင်တွယ်ဆောင်ရွက်နေရပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေကနေဗိုလ်ဒူးညပဲတရင်များကိုတည့်ရဲဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လတွင်ဖြစ်တဲ့ရေကြီးနေမြို့မှုတွေကြောင့်မြန်မာနိုင်ငံရဲ့လေယာအသမူးဝမ်းကြောင်းနဲ့စားနပ်ရိက္ခာဖူလုံမှုအပေါ်မှာပြင်းထန်တဲ့ရိုက်ခတ်မှုဖြစ်ရတယ်လို့မြန်မာဆွေရနဲ့ကုလသမဂ္ဂတို့အောက်တိုဘာလ20ရက်နေ့ကပူးတွဲထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဇူလိုင်လကုန်နဲ့ဩဂုတ်လဆန်းမှာတိုက်ခတ်တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်လေမြေအေက12တန်းကျော်ရေကြီးနေမြို့ပြီးကြက်ဝက်စိတ်ကျွဲနွားကောင်းရင်2သိန်းခွဲလောက်သေဆုံးရတယ်လို့စနေရိခာနယ်စပ်ပြိုးရေးအဖွဲ့ FAO နဲ့ကမ္ဘာစနေရိခာအဖွဲ့ WFP တို့ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငါးပစုံဝင်းမီရေကန်ဧက9000ကျော်ပျက်စီးပြီးငါးဖန်ကရိယာနဲ့လှေတွေအများပြားဆုံးရှုံးတဲ့အတွက်ငါးလုံငန်းကဏ္ဍမှာလည်းကြီးမားတဲ့ဆုံးရှုံးမှုတွေကြုံတွေ့ရတယ်လို့ပြောထားပါတယ်။အခုထုတ်ပြန်တဲ့အစီရင်ခံစာဟာ WFP FAO နဲ့မြန်မာဆွေရတို့ပူးပေါင်းစုစည်းထားတဲ့ဆက်စစ်ချက်ပါ။ဒီဆက်စစ်ချက်ကိုရေကြီးနှမြုပ်တာကြောင့်အဆူအဆုံထိခဲ့ရတဲ့ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးတို့မှာလုခဲ့တာပါ။အဲ့ဒီဒေသကလူလူဟာလေယာဉ်လုပ်ငန်းနဲ့အဓိကအသံမှုဝမ်းကြောင်းသူအများစုဖြစ်ပါတယ်။ဒီရေကြီးမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ဆင်းရဲနွမ်းပါမှုတွေအတွက်တခြားသက်ရောက်မှုတွေလည်းရှိနိုင်တယ်လို့ WFP နဲ့ FAO ကသတိပေးထားပါတယ်။ယာတီအလိုက်အလုတ်ကန်ရှားတာ၊ကြေးလက်အလုတ်လက်မဲ့လူဦးရေများလာတာ၊တည်ယူပို့ဆောင်ရေးစိတ်မြင့်တက်တာကြောင့်အစားအစာဈေးနှုန်းတက်တာ၊ငွေချေပြီးပိုင်ဆိုင်ပစ္စည်းရောင်းချပြီးရှင်သန်ရက်တည်ရတဲ့လူဦးရေတိုးလာတာတွေကိုကာလတူအတွင်းမှာရင်ဆိုင်ရနိုင်တယ်လို့ WFP နဲ့ FAO ကသတိပေးထားပါတယ်။ဒါအပြင်ထိခိုက်နေတဲ့လက်သမားတွေရဲ့ဘဝရည်တည်မှုနဲ့အစားအစာထုတ်လို့ရေးကိုအချိန်မီပြန်ပြီးမတည်ဆောက်နိုင်ဘူးဆိုရင်အဲ့ဒီမိသားစုတွေရာရေရှည်မှာထောက်ပံ့မှုတွေကိုပဲပို့ပြီးမိကိုလာရလိမ့်မယ်လို့လည်းအစင်ကစားမှာသတိပေးထားပါတယ်။အစားအစာမလုံလောက်တာကြောင့်အာဟာရမပြည့်ဝတာမျိုးဖြစ်လာနိုင်တယ်လို့လက်သမားတွေအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုရောင်းချသုံးစွဲရပြီးအကျွေးနွန်နဲ့ပို့ပြီးနှစ်သွားနိုင်တယ်လို့ကုလသမဂ္ဂအစင်ကစားမှာသတိပေးထားပါတယ်။
ပြည်ပရောက်မြန်မာနိုင်ငံသားတွေတဲကချုပ်တင်မဲ့ပေးခွင့်မရသူတွေအတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲလက်မှတ်တွေထပ်မံရရှိဖို့အောက်တိုဘာလကုန်အထိဆောင်ရွက်မယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ကနိုင်ငံပိုင်သတင်းစာကိုပြောဆိုခဲ့ပါတယ်။ပြည်ပရောက်မြန်မာနိုင်ငံသား3000ခွဲနှိပါချုပ်တင်မဲ့ပေးဖို့လျှောက်ထားခဲ့တာမှာပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကချုပ်တင်မဲ့ပေးခွင့်ရသူတွေအဖြစ်2900ချုပ်ကိုပဲအတည်ပြုခဲ့တာဖြစ်ပါတယ်။စင်ကာပူ၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့ကြိုတင်မဲ့ပေးသူအများဆုံးဖြစ်ပြီးဒီသုံးနိုင်ငံတို့ကလိုအပ်နေတဲ့မဲလက်မှတ်တွေလုံးဝမဲပေးခွင့်မရသူတွေကိုပြန်ပြီးတော့စီစစ်နေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။မဲလက်မှတ်တွေပေးပို့တာမှာမှားယွင်းမှုတွေရှိခဲ့ပြီးဂျပန်နိုင်ငံကိုပေးပို့ရမယ့်မဲလက်မှတ်တွေကအီဂျစ်နိုင်ငံကိုရောက်ရှိသွားတာမျိုးတွေပါဖြစ်ခဲ့တယ်လို့လည်းဒုတိယဝန်ကြီးကပြောပါတယ်။လက်တလုံးမှာတော့စင်ကာပူနိုင်ငံမှာအောက်တိုဘာလ21ရက်နေ့အထိမဲပေးရထပ်တိုးပေးထားတယ်လို့ဂျပန်နိုင်ငံမှာတော့အောက်တိုဘာလ23ရက်နေ့မှာမဲပေးခွင့်မရသူတွေကိုအကြောင်းပြန်မယ်လို့ပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့မဲပေးခွင့်မရသူတွေအတွက်ဒီကနေ့မှာပဲမဲလက်မှတ်တွေထပ်ပြီးရောက်လာတာကြောင့်လာမယ့်အောက်တိုဘာလ25ရက်နေ့တနင်္ဂနွေနေ့မှာလာရောက်မဲပေးနိုင်ကြတယ်လို့တန်ယုံကကြေညာလိုက်ပါတယ်ရှင်
။တရုတ်သမ္မတရှီဂျင်ပင်ရဲ့ပြည်ထောင်နိုင်ငံခီးစဉ်ဒုတိယမြောက်ရက်မှာပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံတာနဲ့မျှနိုင်ငံအကြားဒေါ်လာဘီလီယံအများပြားတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေလက်မှတ်ရေးထိုးဖို့ရှိပါတယ်။ Hinkley Point C Nuclear စေယုံတိစောက်ရေးကုန်ကြစည်ရဲ့သုံးမှုတပုံကိုတရုတ်ရင်းနှီးမြှုပ်နှံသူတွေထည့်ဝင်မဲ့သဘောတူညီချက်ကြီးတစ်ခုကိုခေါင်းဆောင်တွေတရားဝင်ကြေညာမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီ Nuclear စေယုံကိုအင်္ဂလန်ကျွန်းတောင်ပိုင်းမှာပြင်သစ်ကန်ထရိုက်တာတွေကတိစောက်မှာပါ။တရုတ်ဆိုးရပိုင်းအမျိုးသားရေနံထုတ်လုပ်ရေး Corporation CNPC နဲ့ပြည်ထောင်ချေရေနံကုမ္ပဏီကြီးဖြစ်တဲ့ BP တို့အကြားပူးတွဲစီမံကိန်းတွေအတွက်သဘောတူညီချက်ကိုလက်မှတ်ထိုးမယ်လို့လည်းခန့်မှန်းထားပါတယ်။သမရရှိရဲ့ခီးစဉ်တွင် စုစုပေါင်းဒေါ်လာ46ဘီလီယံဘူးရှိတဲ့သဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့ခံမှန်းထားတယ်လို့ပြည်ထောင်တာဝန်ရှိသူတွေကပြောထားပါတယ်
တရုတ်လုပ်ငန်းရှင်တဦးရဲ့ချိုးစည်းဝါးကိုအထောက်အကူပေးဖို့အတွက်ဒေါ်လာတသန်းကျော်လန့်ငွေလက်ခံခဲ့တယ်လို့တန်တရားနဲ့အရင်ကုလသမဂ္ဂထွေထွေညီလာခံသဘာပတိအောင်ဂျွန် H ကို American Grand Jury အဖွဲ့တစ်ခုကဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်ဂျွန် H ကတော့ Antigua နဲ့ Barbuda ဆိုင်ရာကုလသမဂ္ဂတာမတ်ကြီးအဖြစ်2004ခုနှစ်ကနေစလို့ကုလထွေထွေညီလာခံသဘာပတိအဖြစ်ရွေးချယ်ခံရတဲ့2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်နယူးယောက်မြို့မှာသူ့ကိုဖမ်းဆီးခဲ့ပြီးနောက်တရင်နှစ်ပတ်ကြာမှအခုလိုတရားစွဲဆိုလိုက်တာလည်းဖြစ်ပါတယ်အခုတရားစွဲဆိုခံရမှုမှာတော့မကာဝိုအခြေဆိုင်အင်ဂျင်နီယာလုပ်ငန်းရှင်ဘီလီယန်နာတထေဒေးဗစ်အန်နဲ့တခြားပုဂ္ဂိုလ်သုံးဦးတို့လည်းပါပါတယ်ဘီလီယန်နာဒေးဗစ်အန်ကတော့ပြီးခဲ့တဲ့လကပဲတီးခြားဆွဲဆိုချက်တစ်ခုနဲ့ဖမ်းဆီးခံထားရပြီးဒေါ်လာတန်90အာမခံနဲ့နေအကျဲချုပ်ချခံနေရတာဖြစ်ပါတယ်2011ခုနှစ်ကမကာအိုမှာဘီလီယံနဲ့ချီကုန်ကြမဲ့ကုလသမဂ္ဂရဲ့ conference အဆောက်အုံတစ်ခုတည်ဆောက်ရေးအတွက် Mr. Ash ဘက်ကဩစာသုံးပြီးတော့တွန်းအားပေးဖို့ David An ကလက်ပေးခဲ့တာလို့အစိုးရရှင်းနေတို့ကစွပ်စွဲထားပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံလေပိုင်းမျိုးတစ်မျိုးကစားသောက်ဆိုင်တစ်ခုမှာဒီကနေ့ဖြစ်တဲ့တနက်ပစ်ခတ်မှုတစ်ခုအတွင်းတရုတ်တပ်မှ2ဦးသေဆုံးပြီးနောက်2ဦးဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့နဲ့သတင်းတွေမှာဖော်ပြပါတယ်စီဘူးစီးတီးက Lighthouse စားသောက်ဆိုင်မှာဖြစ်တဲ့တနက်ပစ်ခတ်မှုကြောင့်ကောင်စစ်ဝင်ချုပ် Song Rong Hwa ဒဏ်ရာရပြီးသူဝန်ထမ်းနှစ်ဦးသေဆုံးတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကောင်စစ်ဝင်ချုပ်ရဲ့အခြေအနေတည်ငြိမ်နေပြီးပြစ်ခတ်မှုအတွက်တန်တရားရှိတဲ့အမျိုးသားတဦးနဲ့သူ့ရဲ့ဇနီးကိုဖမ်းထားတယ်လို့ Philippine Daily Inquirer သတင်းစာမှာဖော်ပြပါတယ်။တနက်ပြစ်ခတ်မှုအတွက်တရုတ်အမျိုးသမီးတဦးကိုတန်တရားရှိနေတယ်လို့ Philippine Sun သတင်းစာ Sun Star သတင်းစာမှာဖော်ပြပါတယ်။ဘာကြောင့်တက်ခိုက်တာလဲဆိုတဲ့အကြောင်းပြချက်ကိုတော့မသိရသေးပါဘူး။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတရုတ်တာဝန်ရှိသူတွေဘက်ကပြောဆိုတာမရှိသေးပါဘူး။ American Congress လွှတ်တော်မှာထင်ရှားတဲ့လွှတ်တော်အမတ်တူဖြစ်တဲ့ Paul Ryan ကသူ့အနေနဲ့ Republican Party တွင်အုပ်စုခွဲတွေအားလုံးရထောက်ခံမှုကိုရရင်အလုပ်တော်ဥက္ကဋ္ဌနေရာအတွက်ဝင်ပြိုင်မယ်လို့ပြောလိုက်ပါတယ်။သူတောင်းဆိုချက်တွေပေါ်ဆုံးဖြတ်ချက်ပေးကြဖို့သူ့ပါတီကလွှတ်တော်အမတ်တွေကိုတောက်ကြနေသည့်အချိန်ပေးထားတယ်လို့အင်ကာနေက Republican ခေါင်းဆောင်တွေနဲ့ Congress လွှတ်တော်အဆောက်အဦမှတီးခြားတွေ့ဆုံပြီးတဲ့နောက် Ryan ကတင်တော်တွေကိုပြောပါတယ်။သူတို့အနေနဲ့ပန်ကြားချက်တွေပေါ်သဘောတူနိုင်ပြီးစူးစီးညီညွတ်အောင်လုပ်နိုင်သူတယောက်တကယ်ပဲဖြစ်နိုင်မယ်ဆိုရင်ဝမ်းမြောက်ဝမ်းသာနဲ့တာဝန်ယူမယ်ဆိုတာလွှတ်တော်အမတ်တွေကိုပြောခဲ့တယ်လို့ Ryan ကပြောပါတယ်ခင်ဗျာ
။ဟုတ်ထုံးနေညပိုင်းနောက်ဆုံးရသတင်းတွေကိုကုကြကြောသိန်းနဲ့မသိငေထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်ထုတ်လင်းပေးသွားပါမယ်နိုင်ငံရေးမှာဘာသာရေးကိုအတုံးချပြောဆိုမှုတွေဟာမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်ပြီးရွေးကောက်ပွဲကိုထိခိုက်မှာစိုးရိမ်မကင်းရှိတယ်လို့ American သမ္မတ Barack Obama ရဲ့အမျိုးသားလုံခြုံရေးဒုအကြံပေး Ben Rhodes ကပြောပါရယ်ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှဘာသာရေးလူမျိုးရေးတင်းမာမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေတိုးနေချိန်မှာ American အစိုးရအကြီးတန်းအရာရှိတဦးကအခုလိုထပ်မံတတိပေးခဲ့တာပါအကြောင်းဆုံးကတော့ကိုသားညိုဦးကတင်ပြထားပါရယ်ရှင်
လွန်ခဲ့တဲ့နှစ်တွေအတွင်းဘာသာရေးနဲ့လူမျိုးရေးကိုအခြေခံတဲ့အမုန်းတရားတွေနဲ့အကြမ်းဖက်မှုတွေမြန်မာနိုင်ငံထဲမှာဖြစ်ခဲ့တာမို့လို့အခုဒီရွေးကောက်ပွဲနီးလာတာနဲ့အမျှဒီလိုမျိုးအခြေအနေမျိုးတွေပြန်ဖြစ်လာမှာကိုနိုင်ငံတကာရောလူခွင့်ရေးအဖွဲ့အစည်းတွေကပါစိုးရိမ်မကင်းရှိနေကြတာပါဒီရွေးကောက်ပွဲဝင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းစီရင်တင်သွင်းစင်မှာလဲမွတ်စလင်အမတ်လောင်းအတော်များများပယ်ချခံရတာမို့လို့ရွေးကောက်ပွဲမှာဒီဘာသာရေးလူမျိုးရေးအခြေခံတဲ့ခွဲခြားမှုတွေဖြစ်လာမှာကိုစိုးရိမ်မကင်းတဲ့အကြောင်းအမေရိကန်ပြည်သူ့ပါဝင်နိုင်ငံတကာကနေပြီးတော့ထုတ်ပြန်ပြောခဲ့ကြပါတယ်မြန်မာနိုင်ငံကိုနှစ်ရက်ကြာရောက်ရှိခဲ့တဲ့တမန်တော်ဥပမာရဲ့အမျိုးသားလူညွန်ရေးဒုတိယအကြံပေးဘန်ရုစ်ကလည်းဒီစိုးရိမ်ချက်ကိုမြန်မာအာဏာပိုင်တွေနဲ့သူတွစ်ဆုံစင်မှာထောက်ပြပြောဆိုခဲ့တယ်လို့သူ့ရဲ့ခီးစဉ်ဆုံးသက်နေ့မနေ့ကရန်ကုန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် We see a risk of religious expression being inconsistent with a constitution that separates religion and politics and of course
လူနည်းစုတွေအတွက်အန္တရာယ်ရှိစေတဲ့ဘာသာရေးအရာပြောဆိုမှုတွေတွေ့နေရပါတယ်ဒါနိုင်ငံရေးနဲ့ဘာသာရေးကိုခွဲခြားထားတဲ့မြမဖွဲ့စည်းပုံနဲ့မကိုက်ညီပါဘူ
းလက်ရှိနိုင်ငံရေးအခင်းကျင်းမှာဘာသာရေးကိုအသုံးချနေတဲ့အခြေအနေတွေမြင်နေရတာမို့လို့ဒီလိုအခြေအနေမျိုးဟာစိုးရိမ်စရာကောင်းတယ်လို့လည်း Mr. Ben Rhodes ကပြောပါရယ်ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းအတွက်စိန်ခေါ်ချက်တွေဖြစ်တယ်လို့လည်း Ben Rhodes ကပြောသွားပါရယ
် We've always been very clear-eyed about just how complex the transition is in Myanmar President Obama in his opening to Myanmar and our government's engagement with Myanmar recognized that given the many challenges
in the country it's going to take time to resolve မြန်မာနိုင်ငံနဲ့ဆက်ဆံရေးဖွင့်လှစ်ပြီးပြီဆိုကြတဲ့ကလည်းမြန်မာနိုင်ငံအတွင်းစင်ကာပူချက်တွေရှိမယ်ဆိုတာသဗ္ဗဥပမာကိုယ်တိုင်ကလည်းသဘောပေါက်ထားပါတယ်အခုဆိုအပြုသဘောဆောင်တိုးတက်မှုတွေအများအပြားတွေ့နေရပါတယ်နိုင်ငံရေးပါတီတွေရောတသီးပုဂ္ဂလတွေပါရွေးကောက်ပွဲစည်းရုံးမှုတွေလုပ်နေကြပါပြီရ ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်အားကျွမ်းတဲ့လုပ်နေကြတာတွေ့ရပါတယ်။သတင်းမီဒီယာတွေမှာပြောဆိုနေကြတာတွေလည်းတွေ့ရပါတယ်။တချို့ထဲမှာပဲစိန်ခေါ်ကဲစမ်းချက်တွေကလည်းတွေ့နေရပါတယ်။နိုင်ငံကြီးထဲမှာဘာသာရေးကိုအသုံးချလာတာတွေတွေ့နေရပြီးဒါမတိမငြိမ်ဖြစ်စေပြီးလွတ်လပ်စွာဖော်ပြပြောဆိုခွင့်တွေကိုပါထိခိုက်လာနိုင်ပါတယ်။
မစ္စတာဘန်ရော့စ်ဟာဒီနှစ်ရက်ကြာခီးစဉ်တွင်သမ္မတဦးသိန်းစိန်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်အစရှိတဲ့ဒီထိပ်တန်းနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့သလိုပဲအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေနောက်ယူကောက်ပွဲအာဏာပိုင်တွေကိုလည်းတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ဒီခီးစဉ်ဟာလာမယ့်ယူကောက်ပွဲလွတ်လပ်မျှတမှုနဲ့အောင်မြင်စွာကျင်းပနိုင်ရေးကိုလက်ရောက်အားပေးမှုတစ်ရက်လည်းဖြစ်တယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။
ကိုတာညုံစူးစီးတင်ပြတော်တော်ပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။သောတာရှင်များရှင်။2015အထွေထွေရွေးကောက်ပွဲနီကလာရနဲ့အများနိုင်ငံရေးမှာဘာသာရေးကိုအသုံးချတာတွေလည်းတွေ့လာနေရတယ်လို့လူထုအခြေပြုလူမှုအဖွဲ့အစည်းတွေကပြောလိုက်ပါရယ်။အခုလိုဘာသာရေးကိုနိုင်ငံရေးမှာအသုံးချလာတာတွေကြောင့်နိုင်ငံတကာမှာတိုင်းပြည်ရဲ့ပုံရိပ်ကိုရောဘာသာတရားရဲ့ပုံရိပ်ကိုပါထိခိုက်လာစေတယ်လို့ဆိုပါရယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့ကိုရန်နိုင်ကပြောပြထားပါရယ်ရှင်။
နိုင်ငံရေးမှာဘာသာရေးနဲ့လူမျိုးရေးအခြေခံပြီးလှုံ့ဆော်ပြောဆိုနေရတဲ့နဲ့ပတ်သက်ပြီးမြန်မာနိုင်ငံတွင်းကလူမှုအဖွဲ့အစည်းတွေဘက်ကလည်းစိုးရိမ်မှုတွေရှိတယ်လို့မကြာထုတ်ဖော်ပြောဆိုလို့ရှိပါတယ်။အခုရွေးကောက်ပွဲနီးလာတာနဲ့အမျှလဲအလားတူအခြေအနေတွေမြင်တွေ့နေရတယ်လို့အမျိုးသမီးရေးလှုပ်ရှားသူမတ်ခင်လေးကပြောပါတယ်
။ဟုတ်အဲ့ဒါကတော့ကျွန်တော်တို့ဟိုတည်တည်ထင်ရှားနဲ့တွေ့နေရတဲ့ဟာပဲပေါ့နော်။ဥပမာအဖြစ်ဦးသတင်းစာတွေမှာပဲကြည့်မယ်ဆိုရင်တော့ဒေါအောင်ဆန်းစုကြည်အောင်မှတရားဝင်ပြောပြီပေါ့နော်ဘာသာရေးဟို NLD ကိုဘာသာရေးနဲ့ပတ်သက်ပြီးဆွဆွဲပြောဆိုပြီးအပုတ်ချမယ်ဆိုလို့ရှိရင်တရားစွဲမယ်ဆိုတဲ့ဟာမျိုးတွေအထိပြောရတဲ့ပုံစံဖြစ်တယ်ဆိုတော့အထူးသဖြင့်ခြေလက်ပေါ့နော်အဲ့လိုနေရာတွေမှာဆိုရင်ဒီလိုမျိုးဝါဒဖြန့်မှုတွေကပို့ပြီးတော့ဟိုညားတယ်ဆိုတာကိုသိနိုင်တယ်မျိုးနေလူလူကတော့နားလည်ကြတယ်လေခြေလက်နေလူလူကကြတော့တကယ်အယိုးခံလည်းဖြစ်တယ်ဟိုဘာသာတရားအင်တန်မှဂန်ဆိုင်တဲ့လူတွေဖြစ်တဲ့အခါကြတော့ဒီလိုပြောတဲ့စိတ်စားတွေကိုတို့လောဆိုပြီးတော့ဟိုယုံကြည်တာလည်းရှိရဲဒါကြောင့်မလို့ကမ်ပိန်းလုပ်တဲ့ကာလတွေမှာလည်းတချို့ဒါမျိုးတွေကိုမိကုန်းထုတ်တာတွေကြုံနေဆိုရဲအားဖြင့်ကြည်ချင်းအားဖြင့်ပေါ့နော်ဒီလိုဟိုမဲဆွယ်ပွဲတွေမှာမဲဆွယ်မှုတွေမှာဘာသာရေးကိစ္စအတော်တော်များများဟိုပတ်သက်မှုရှိပြီးတော့ဒါတွေကိုအသုံးချနေရဲဆိုတာပို့ပြီးတော့ထင်ရှားတယ်
ဒါပြင်နောက်ဆုံးအချိန်လွတ်တော်မတိုင်ခင်လေးမှာပဲမျိုးစောင်းဥပဒေ၄ရပ်ကိုအ мян ပြဋ္ဌာန်းလိုက်တာဟာဘာသာရေးနဲ့ပတ်သက်ပြီးရွေကျက်ရှိရှိလှုပ်ဆောင်လိုက်တာဖြစ်ပြီးတော့ရွေးကောက်ပွဲမှာတစ်ဖက်ဖက်ကိုနိုင်ငံရေးရအားကောင်းအောင်စည်းရုံးတဲ့အနေနဲ့လှုပ်ဆောင်လိုက်တာဖြစ်တယ်လို့သူကပြောပါတယ်။အခုလိုနိုင်ငံရေးမှာဘာသာရေးကိုအသုံးချတာတွေကတိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်မဖြစ်သင့်သလိုတိုင်းပြည်ရဲ့ရေရှည်အကျိုးစီးပွားအတွက်လည်းမကောင်းဘူးလို့မခင်လေးကပြောပါတယ
်။အဓိကကတော့ကျမတို့ဟိုယူဆရတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ရင်တော့ဒါကဟိုတည်ကြပါတယ်ဟိုဒီဒီမိုကရေစီအင်အားစုတွေဘက်ကိုအင်အားနှဲအောင်မဲတွေတိတ်မရအောင်ဟိုရွေချက်ရှိရှိနဲ့လုပ်တယ်နောက်တစ်ခါဒီရွေးကောက်ပွဲနဲ့မဆိုင်မင်းနဲ့ပတ်သက်ပြောမယ်ဆိုရင်လည်းကျမတို့ဒီလူခွင့်ရေးလှုပ်ရှားသူတွေနောက်ပြီးတော့တကယ်ဟိုကဘာကြည့်ကြည့်ပြီးတော့ပေါ့နော်ကိုတန်းကြီးကဗုဒ္ဓဘာသာဆိုတဲ့ဟာကိုတကယ်ဒီဘယ်လိုခေါ်မလဲမျက်စိမှပဋိပဌာန်းလမ်းစဉ်နဲ့ငင်းငင်းကြမ်းကြမ်းနဲ့ဟိုကိုးွယ်ယုံကြည်တဲ့သူမျိုးတွေကိုဒါထိခိုက်မှုတွေဖြစ်စေတဲ့အပြင်အငင်းပွားမှုတွေဖြစ်စေတယ်တယောက်နဲ့တယောက်ကြားမှာပေါ့နော်ယူသားစွာပေါ့ဗုဒ္ဓဘာသာကိုဟိုယုံကြည်ပြီးတော့တကယ်ထေကြီးဝါကြီးပုဂ္ဂိုလ်ကြီးပြောသမျှကိုတကယ်လိုက်နာဆောင်ရွက်တဲ့ဗုဒ္ဓဘာသာဝင်တွေနဲ့နည်းနည်းလေးပေါ့နော်ဟိုအငင်းကျဲကျဲလေးနဲ့ပေါ့ဟိုလေးလာတုံးတက်ပြီးတော့ဝေဖန်ထောက်ပြတဲ့လူတွေခြားထဲမှာလည်းကွဲလွဲမှုတွေဖြစ်စေတယ်နောက်အခြားသောလူမျိုးဟိုဘာသာသားတွေနဲ့ခြားထဲမှာလည်းတယောက်နဲ့တယောက်ခြားထဲမှာတယောက်နဲ့တယောက်အဆင်မပြေမှုတွေဟိုပဏိပခတ်တွေဖြစ်အောင်ဖန်တီးမှုတွေဖြစ်စေတယ်ဆိုတော့ဒါကတော့ဘယ်ဟာအတွက်မှတိုင်းပြည်ရဲ့ရေရှည်အကျိုးကြည့်လို့ရှင်ဘယ်ဟာအတွက်မှမကောင်းပါဘူးတိုင်းပြည်ရဲ့ဟိုပုံရိပ်ကိုလည်းအများကြီးထိခိုက်တယ်ကျမတို့ဗုဒ္ဓဘာသာပုံရိပ်ကိုလည်းထိခိုက်တယ်ကျမတို့ကဘယ်ဘာသာကောင်းတယ်ဘယ်ဘာသာမကောင်းဆိုတာအထက်ကျမတို့ဗုဒ္ဓကျမဗုဒ္ဓဘာသာကိုကိုယ်ရဲ့လူတယောက်အနေနဲ့ဆိုရင်ကျမတို့ဘာသာအင်မတန်မှငြင်းချမ်းပြီးတော့မျိုးစိမပฏิပဒါအလေလက်လမ်းစဉ်နဲ့အားလုံးနဲ့ပြည်ပြည်လဲလဲငြင်းငြင်းညံ့နေတဲ့ဟိုဝါဒတခုကိုရှိတယ်ဆိုတဲ့ဟာကိုကျမကတော့တက်တည်ပြခြင်းနဲ့ဒီအတွက်ကျမတို့ကိုယ်ပါတာကိုကိုကာကွယ်စောင့်ရှောက်မယ်ဆိုရင်စောင့်ရှောက်လို့ရတဲ့အမျိုးကြီးအများကြီးရှိတယ်အဲ့လိုမျိုးတွေနဲ့ကာကွယ်စောင့်ရှောက်ဖို့ပဲကျမကတော့တိုက်တွန်းခြင်းနဲ့ကိုတာကိုလုံအောင်ထိန်းချဖို့ပဲတိုက်တွန်းခြင်းနဲ့အခြားပါတာကိုပုတ်ခတ်စော်ကားပြီးတော့ပြောဆိုတာတွေဒီလိုဟာမျိုးတွေလုပ်တာဟာဘယ်တော့မှဟိုကောင်းတဲ့ရလက်ထွက်လာမှာမဟုတ်ဘူးဆိုတာကိုလည်းကျမကတော့အဲ့လိုပဲယုံကြည်ပါတယ်
နမလည်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်တွေတိုးတက်လာစေဖို့အတွက်ချင်းကတ်တဲ့နေရာမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းတိမ်တိမ်မွေ့မွေ့နဲ့အထူးသတိထားပြီးတော့ ချင်းကပ်တင်တယ်လို့မခင်လေးကအကြံပြုပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်စုစည်းတင်ပြသွားတာပါရှင်။ခုတော့ကိုရီးယားနိုင်ငံထဲမှာကြိုတင်မဲအပြည့်ဝမပေးလိုက်ရသူတွေအတွက်သတင်းကောင်းသဘောက်တင်ပြပါရစေ။ကျိုတင်မဲပိတ်ခွင့်မရလိုက်သူတွေနဲ့လွတ်တော်၃ရက်စလုံးအတွက်အပြည့်အဝအမဲပိတ်ခွင့်မရလိုက်တဲ့အမဲဆန္ဒရှင်တွေအတွက်လာမယ့်တနင်္ဂနွေနေ့မှာကျိုတင်မဲထပ်မံလက်ခံမယ်လို့တောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကကြေညာပါရယ်လွတ်တော်၃ရက်စလုံးအတွက်မဲပိတ်ခွင့်မရသူတွေကျိုတင်မဲပိတ်ဖို့ပြက်ကွက်ခဲ့သူတွေလည်းပြန်ပြီးတော့မဲပိတ်နိုင်တယ်လို့မြန်မာတန်ယုံကပြောဆိုထားပါရယ်အသေးစိတ်ကိုတော့မတ်သိငီထိုက်ကဆက်တွေ့မင်းမြန်းတင်ပြထားပါရယ်ရှင်
တောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားမဲဆန္ဒရှင်တွေအတွေ့လာမယ့်အောက်တိုဘာလ25ရက်နေ့တနင်္ဂနွေနေ့မနေ့9နှစ်နာရီခန့်နေ့ညနေ9နှစ်နာရီအထိမဲယုံထပ်မံဖွင့်လှစ်ပေးမယ်လို့မြန်မာတန်ယုံကဒီကနေ့ကြေညာပါတယ်။မဲပေးခွင့်မရသူတွေအတွက်မဲလက်မှတ်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနက60လက်တူဆေးလွတ်ပေးပို့လာတာဖြစ်တယ်လို့လည်းတောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကအလုံသမားရေးရာတန်အရာရှိဦးအောင်ငိမ့်ကပြောပါတယ်။
ကျွန်တော်တို့ဆင်းရဲဒီလက်ရှိဒီနေ့ယူလာတဲ့နောက်အဲဒီမျိုးနေ50မှာကတော့ကျွန်တော်တို့လက်ရှိဆင်းရဲအရာက200နဲ့200ခန့်ရောက်နေတူတယ်အတိအကျ200ကျော်ပဲသူအဲဒီလက်ရှိမေးပြပါလာတာလေနောက်လက်ရှိပြီးခဲ့တဲ့တုန်းကတော့1648ယောက်ကပေးတယ်3878ဦးမှာဟိုကျန်တဲ့လူတွေကတော့ထပ်ပေးခွင့်ရမှာပေါ့နော်။ကျန်တဲ့လူဆိုတာသူမပြည့်စုံလေးဟာလေ။ကော်မရှင်ကလည်းသူကမေးပေးခွင့်အတွက်စစ်စစ်ပြီးတော့ကျွန်တော်တို့ကြားလာတဲ့လူတွေမေးပြပေးတာလေ။ကျွန်တော်တို့စီလိုအဆိုပြုပြီးတော့ကျွန်တော်တို့တန်ယုံကလည်းတင်ပြပေးလိုက်တာက6000ကျော်လောက်ရှိပါတယ်ဗျ။အဲအဲ့ဒီမှာမှကော်မရှင်ကစစ်စစ်ပြီးတော့ကျွန်တော်တို့စီကိုမေးပေးခွင့်ချပေးတာက3988ဦးပဲရှိတယ်ဗျ။
အခုလာမဲ့တနင်္ဂနွေနေ့မဲပေးမှုမှာတော့မဲလာမပေးကြသေးတဲ့လူ2000ကျော်အပြင်အရင်ကမဲပေးခဲ့ကြသူတွေတဲ့ကမဲလက်မှတ်အစုံအလင်မရခဲ့သူအလုံးပြန်ပြီးတော့မဲပေးကြဖို့ကိုလည်းတောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကနှိုးဆော်ထားပါတယ်။ဒါပေမဲ့အခုထပ်မံမဲပေးခွင့်ရသူတွေတဲမှာတော့မဲစင်းမှာမပါရှိတဲ့သူ3000လို့မပါပါဘူး။မင်းကင်းမြို့နယ်မဲဆန္ဒနယ်တစ်ခုလုံးတန်ယုံရဲ့မဲစင်းမှာမပါတာကြောင့်မဲမပေးနိုင်ခဲ့သူကိုအောင်နိုင်ထွန်းကတော့အခုလိုပြောပါတယ်
။ပုံစံ15မတင်မြန်မာကျွန်တော်တို့ဟိုရက်ကြီးမဲစင်းကိုကျွန်တော်တို့အရင်မေးပါရက်။ရက်ကြီးမဲစင်းမှာကျွန်တော်နာမည်ပါပြီးဆိုမှကျွန်တော်တို့ပုံစံ15ကိုကရီးစကန်နဲ့ကိုပြည့်စုံစုံတင်ခဲ့ရပါဗျ။ဟိုလက်ရှိပြင်ပြီးတော့ဘာမှမပြောသေးဘူးဗျာ။ကျွန်တော်လာမယ့်စန်းလေးကိုထပ်သွားမလို့ပထမစန်းလေးကလည်းကျွန်တော်တွားခဲ့ပြီ။တွားခဲ့ပြီးတော့တန်ယုံကဟိုကျွန်တော်တို့မြို့နယ်ကိုစီရင်ဒီကကြည့်ပြီးတဲ့အချိန်မှာအာညီလေးတို့မြို့နယ်ဆက်ရှိရောက်ရှိရဲ့ဒီစီရင်ဒီအတိုင်းပဲအခုလိုရုပ်ောက်ပဲကော်မရှင်ကိုထပ်ပြီးတော့မှသူတို့အကြောင်းကြားပေးမယ်ပေါ့နော်သူတို့ကပြန်ပြီးတော့အကြောင်းပြန်မှညီလေးတို့ပြန်ဆက်တွေ့မယ်လို့အဲ့လိုပဲပြောရကြအခုနောက်ဆုံးဆက်တွေ့တဲ့စီရင်မှာတော့ကျွန်တော်တို့မြို့နယ်လိုက်ကြီးကိုမပါသေးဘူးကြ
တန်ယုံရဲ့မဲစင်းမှာမပါသူတွေအတွက်တန်ယုံဘက်ကဆောင်ရွက်ပေးနိုင်ခွင့်မရှိဘဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အဆုံးအဖြတ်နဲ့သာတက်ဆိုင်တယ်လို့မြန်မာတန်ယုံကတုံ့ပြန်ပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေအပြည့်အဝမဲပေးခွင့်မရခဲ့ကြတာကမဲဆန္ဒရှင်တွေမြန်မာတန်ယုံတွေရဲ့အတွေ့အကြုံအားနည်းမှုရွေးကောက်ပွဲကော်မရှင်ရဲ့ချိုးယွင်းချက်တွေကြောင့်ဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးတင်အေးကအင်္ဂါနေ့တုန်းကပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတယုံဘက်ကတော့မဲပေးမှုလုပ်ငန်းစဉ်မှာအခက်အခဲမရှိဘူးလို့အလုံသမားတန်ရာရှိဦးအောင်ငိမ့်ကပြောပါတယ်။စင်ကာပူ၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကကြိုတင်မဲပေးသူအများဆုံးဖြစ်ပြီးဒီသုံးနိုင်ငံတို့ကလိုအပ်နေတဲ့မဲလက်မှတ်တွေလုံးဝမဲပေးခွင့်မရသူတွေကိုပြန်ပြီးတော့စီးစစ်နေတယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးကလည်းနိုင်ငံပိုင်သတင်းစာကိုပြောဆိုထားပါတယ်။မဲလက်မှတ်တွေပေးပို့တာမှလည်းမှားယွင်းမှုတွေရှိခဲ့ပြီးဂျပန်နိုင်ငံကိုပေးပို့ရမယ့်မဲလက်မှတ်တွေကအီဂျစ်နိုင်ငံကိုရောက်သွားတာမျိုးတွေပါဖြစ်ခဲ့တယ်လို့ဒုတိယဝန်ကြီးကပြောဆိုထားပါတယ်။လက်တလုံးမှာတော့စင်ကာပူနိုင်ငံမှာအောက်တိုဘာလ21ရက်နေ့အထိမဲပေးရမယ့်ရက်ထပ်တိုးပေးထားသလိုဂျပန်နိုင်ငံမှာတော့အောက်တိုဘာလ23ရက်နေ့မှာမဲပေးခွင့်မရသူတွေကိုအကြောင်းပြန်မယ်လို့ပြောဆိုထားပါတယ်ရှင်
။မတ်သိငီထိုက်မင်းမြန်တင်ပြသွားရပါရှင်။ခုတော့ဒီကနေ့အစီအစဉ်ပထမပိုင်းအဆုံးမသတ်ခင်မှာပြည်ရင်းသတင်းတပုတ်ကိုတော့နောက်ဆုံးတင်ပြပါောင်းမယ်။မဲဆွေစီယုံရခီးစဉ်ဖြစ်ရှမ်းပြည်နယ်တာချီလိတ်မြို့ကိုဒီကနေ့ပဲရောက်သွားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်အောင်ဆန်းစုကြည်ဟာရွေးကောက်ပွဲတွေကျင်းပဖို့တလရောင်မလိုတော့တဲ့အချိန်မှာတိုင်းပြည်အနာဂတ်အတွက်နိုင်ငံရေးကိုအာရုံစိုက်ကြဖို့တိုက်တွန်းသွားပါရယ်စီးပွားရေးနဲ့အလုပ်ကံရရှိရေးအတွက်အခြေခံအဖြစ်နိုင်ငံရေးစနစ်ဟာအရေးကြီးတဲ့အကြောင်းတာချီလိတ်မြို့ခံတွေနားလည်သဘောပေါက်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါရယ်ထောင်အောင်ဆန်းစုကြည်ရဲ့တာချီလိတ်မြို့စီယုံရခီးစဉ်နဲ့ပတ်သက်လို့ကတော့ကိုအောင်လင်းဦးကပြောပြပေးပါပါ
ရှင်းလာတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်စိန်ခေါ်မှုတွေကြုံရခြင်းမှာနိုင်ငံရေးကိုလူလူအနေနဲ့မျက်ခြေမပြတ်ဖို့လိုတယ်လို့ NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတချီလေးမျိုးကမဲဆွယ်စီဝင်းမင်ကောမှာထည့်သွင်းပြောကြားသွားတာပါ။အင်းနီချင်းနိုင်ငံတွေမှာတွားရောက်အလုပ်လုပ်ကင်သူတွေအများပြားရှိရာတချီလေးမျိုးကမျိုးကန်နေနေနဲ့နိုင်ငံရေးစနစ်ကိုပြောင်းလဲဖို့ဟာဘလောက်ထိအရေးပါတယ်ဆိုတာကိုယ်တိုင်သဘောပေါက်ကြလိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုသွားခဲ့တာပါ။
တခြားနေရာတွေမှာဆိုလို့ရှိရင်တချို့ပြည်သူတွေကဘယ်လိုပြောလဲဆိုတော့နိုင်ငံရေးဆိုတာကျွန်တော်တို့ကျမတို့နားမလည်ဘူး။ကျမတို့ကျွန်တော်တို့လည်းမဆိုင်ဘူး။ဒါပေမဲ့ဒါချိလိုက်လို့နေရာမျိုးကြတော့နိုင်ငံရေးဟာလူတိုင်းလူတိုင်းနဲ့ဆိုင်တယ်ဆိုတော့ကောင်းကောင်းပြည်သူတွေကသဘောပေါက်နေတယ်ဆိုတော့ကျမတို့တွေ့ရပါတယ်။ဒီပေါ်ရတဲ့နိုင်ငံရေးဆိုတာဖွဲ့တာလို့မရပါဘူး။ကျမတို့ဒါချိလိုက်ကပြည်သူတွေအသိဆုံးပဲ။နိုင်ငံရေးအဆင်ပြေနေလို့ရှိလို့ရှိရင်တစ်မျိုး။အဆင်မပြေလို့ရှိရင်တစ်မျိုး။
ဒီကောက်ပွဲနီးကပ်လာနေရတဲ့အမျှနိုင်ငံရေးပါတီတွေကြားအချိန်မြင့်ဆောင်ရွက်လာနေတဲ့မဲဆွယ်စည်းရုံးမှုတွေမှာမမှန်မကန်လုပ်ရက်တွေအများအပြားရှိနေတာကြောင့်လဲလူလူအနေနဲ့သတိထားဖို့ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းသွားခဲ့တာပါ။ပဒုနေစောပိုင်းမှာပဲရောက်လာတဲ့ဒေါ်အောင်ဆန်းစုကြည်ကိုတော့တချီလေးမျိုးလူလူကအကြီးအကျယ်ကျူဆူခဲ့ကြတယ်လို့လည်းမြို့ကန်တယောက်ကပြောပြပါဗျာ
။ဒီမှာလေသူကလာမယ်ဆိုတော့အန်တီရောအဲ့ဒီအစရစိတ်ဝင်စားကြပြီတမျိုးလုံးကအားလုံးစိတ်ဝင်စားကြတယ်။စိတ်ဝင်စားကြတော့ဆိုတော့နောက်ဆုံးတော့အဖွဲ့အစည်းတွေကပြောတာပေါ့နော်။ဟိုဒီမြို့ထဲမှာရှိတဲ့ကွင်းထဲမှာမပြေလို့ဘူးလေ။နောက်တော့ရှန်တိုင်းရင်သားယဉ်ကျေးမှုတိုင်းရင်သားအဖွဲ့ကသူတို့လက်ခံလိုက်တယ်။ဟိုမြို့ပြင်မှာပေါ့လီကွင်းသွားတဲ့လမ်းမှာမြို့ပြင်လောက်မှာပေါ့နော်။အဲ့မှာသူကလက်ခံလိုက်တယ်လက်ခံလိုက်ပြီးတော့အဲ့မှာခွေးအဲ့ကခွေးကပူပြေတယ်ပူအောင်ကောင်းသေးတယ်လူတွေကအများကြီးရောစုံမနှံတကယ်မကတာမနေ့ကိုတိုးခွေသွားတာအန်တီတို့အန်တီတို့မနေ့ပိုင်းကျတော့သူကဒီဘက်ကိုလာတာပေါ့နော်ဟိုဗါလဲဟိုမြို့ထဲမှာရှိတဲ့နတာဟိုဗါလဲမဟာမြတ်မြေဖျားလာတယ်ရေစက်လာချသွားတယ်ဟိုဖျားလာဖျားလာပြီးမှနောက်နှစ်နာရီခွေး၃နာရီလောက်မှသူကဟိုကွင်းမှာလုတ်တာ
ထောက်ခံသူလူပေါင်းထောင်ပေါင်းချီတက်ရောက်လာတဲ့တချီလေးမျိုးရှမ်းစာပြည်နယ်ရင်ကျေးမှုကွင်းကညနေပိုင်းမဲဆွယ်စည်းရုံးပွဲမှာတော့ရွေးကောက်ပွဲနဲ့ပတ်သက်လို့စိန်ခေါ်မှုတွေပါဝင်လူလူကြီးမှကြုံတွေ့နေရတဲ့အခက်အခဲတွေမိခွန်းတွေကိုလည်းဖြေကြားသွားခဲ့တဲ့အကြောင်းဟောပြောဝဲတက်ရောက်ခဲ့တဲ့တချီလေးမျိုးကပဲပြောပြပါတယ
်။မိခွန်းတွေကတော့တော်တော်ကောင်းတယ်။ဟိုကပေါ့နော်တချို့ကလည်းဘာသာရေးနဲ့ပတ်သက်လို့သူကမွတ်စလင်ဖြစ်တဲ့အကြောင်းပေါ့နော်။အဲ့ဒါဘယ်လိုများလုပ်ပြီးနိုင်လဲအဲ့ဒါဒီပေါ့အဲ့လိုမျိုးသူရှင်းလာတာပေါ့နော်အဲ့ဒါလည်းကောင်းပါလေနောက်ဟိုចောင်းသားတွေလည်းသူတို့ကအခုကဝဲရတယ်ဝဲရပြီလို့ရှိရင်သူတို့ကဒီမှာပြန်လာရုပ်လုတ်နေရတာပေါ့အဲ့ဒါမို့အန်တီအမေစုတို့တက်တဲ့အချိန်မှာဟောဘာလုတ်ပြီးနိုင်မလဲဒီနောက်ထပ်လာမယ်နောက်လာနောက်သားတွေတက်ပေါ်ပညာပညာနဲ့ပတ်သက်လို့ပေါ့နော်သူကအဲ့လိုမိတာအဲ့ဒါအမေစုတို့ပြောတော့တော်ပါတယ်သူပြောပါတယ်သူရှင်းပြတာပေါ့နော်အဲစင်ကာပူမှာရှိတဲ့ဟိုစင်ကာပူတတိလေးပါအဲ့ဒါဘယ်လိုများတုတ်တဲ့အောင်လုပ်တယ်နောက်တောင်ကိုရီးယားဆိုနာမည်ကြီးပဲပေါ့နော်
အခန့်ပြင်းနေတဲ့အေယာရီတန်ခီးစင်နဲ့ပြီးမှရှမ်းပြည်ဘက်ကမဲဆွယ်စီယွန်ခီးထွက်လာတဲ့ဒေါ်အောင်ဆန်းစုကြည်ဟာတချီလေးမျိုးကနေမိုင်းပြန့်တဲ့ကျိုင်းတုံမျိုးတွေကိုခီးဆက်ပြီးလူလူနဲ့တွဲဆုံမင်းကွန်းပြောကြဖို့လဲစီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးစုစည်းတင်ပြသွားတာပါရှင်။ VOA ကနေပို့ထုတ်နေညပဲသတင်းတွေကိုဆက်လက်ထုတ်လင်းနေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ဒါရင်မကထိုက်လိုက်တိုက်ရိုက်ထုတ်လွှင့်ချိန်တဲ့ပြည်ညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေခင်း7နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00ရက်အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အညာချမတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ23ရက်ပုတ်ထူးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကို line to meter 24 25 51အပြင် line meter 190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့အပတ်စဉ်ကဏ္ဍတွေထဲမှာကြားမှာတော့
အခုချိန်ဒီပေါ့လေကျွန်တော်ခံယူထားတာတော့အရောင်က temperature မရှိဘူးတူပါဘော
ပကြီးဆရာဦးမြုပ်ခင်ပါရှင်အပြည့်အစုံကိုတော့မြန်မာတခွင်အစီအစဉ်မှာနားဆင်ရမှာပါဒါအပြင်ခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်ဇန္နာရဲ့မြန်မာအရေးသုံးသပ်ချက်ကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စင်ကဏ္ဍတွေထဲအရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရအောင်ပါဒီတစ်ပတ်မှာတော့ရွေးကောက်ပွဲပြင်ဆင်မှုတွေတဘာဝဘေးဒဏ်ကြောင့်မဲဆွယ်စည်းရုံးရေးအခက်အခဲတွေလူမှုကွန်ရက်ပေါ်မှာအတရေဖြတ်တဲ့ဆိုပြီးဖန်ဆီးမှုတွေအကြောင်းတင်ပြထားပါတယ်မအိမ်ခိုင်ုံရေးသားထားတာကိုဦးစံမိုးကကူညီတင်ဆက်ထားပါရရှင
်အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရေးကြီးပြီးတော့မြေပြိုဖြစ်နေတဲ့ချင်းပြည်နယ်မှာရွေးကောက်ပွဲကိုယ်စားလှောင်းနေစီယုံရေးဆင်းတဲ့နေရာမှာအခက်အခဲတွေတွေ့နေရတဲ့ကိစ္စနိုင်ငံရေးပါတီတွေကြားမဲဆွယ်စီယုံမှုတွေအရှိန်မြင့်လှုပ်ဆောင်နေရတဲ့အကြောင်းတွေနဲ့ရွေးကောက်ပွဲကော်မရှင်ကမီဒီယာတွေကိုဗက်မလိုက်ဖဲနဲ့ရေးသားဖို့စာထုတ်ပြန်ခဲ့တဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်စင်ကာပူနိုင်ငံမှာမြန်မာတွေမဲပေးကြတဲ့သတင်းတွေကိုဓာတ်ပုံနဲ့တကွဖော်ပြနေကြပြီးတော့မြန်မာတွေမဲပေးဖို့ညလုံးပေါက်အိတ်ဆောင်ခဲ့ကြရတယ်ဆိုတဲ့သတင်းတွေကြောင့်လာမယ့်ရွေးကောက်ပွဲမှာပြည်သူတွေဟာတကယ်ကိုအပြောင်းအလဲတစ်ခုကိုလိုလားနေပြီဆိုပြီးတော့သုံးသပ်နေကြပါတယ်။ဒါအပြင်လူမှုကွန်ရက်မီဒီယာတွေပေါ်မှာတော့မဲပေးနေတဲ့ပြပရောက်ပြည်သူတွေရဲ့ပုံတွေအပြင်မဲပေးကြတဲ့အခါမှာကြုံရတဲ့အခက်အခဲတွေကိုလည်းတင်ပြနေကြပါတယ်။ဒါအပြင်မီဒီယာတွေပေါ်မှာတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင်မဲဆွယ်နေတဲ့နေရာမှာမီဒီယာတွေရဲ့ဖော်ပြချက်တွေပေါ်ရွေးကောက်ပွဲကော်မရှင်ကသတင်းဌာနတို့ရဲ့မီဒီယာကျင့်ဝတ်နဲ့အညီဖော်ပြတဲ့ဆိုပြီးတော့ထုတ်ပြန်ကြေညာလိုက်ပါတယ်။အဲ့ဒီလိုကြေညာချက်နဲ့ပတ်သက်ပြီးတော့သတင်းစာဆရာဦးဖြစ်တဲ့ဦးတီဟာဆောကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။ဆက်လက်တင်ပြခြင်းတဲ့အကြောင်းအရာကတော့လူမှုမီဒီယာတွေပေါ်မှာတည်ရောထားတဲ့ကာတွန်းပုံတွေကိုရှယ်လို့ဆိုပြီးတော့ Facebook လူမှုကွန်ရက်ပေါ်မှာအကြောင်းအရာတွေဓာတ်ပုံတွေမျှဝေသူတွေကိုဖမ်းဆီးခဲ့တာဒီတစ်ပတ်မှာဆိုရင်3ယောက်ရှိသွားခဲ့ပါပြီဒီလိုရွေးကောက်ပွဲအချိန်မှာတစ်ဖက်နဲ့တစ်ဖက်အားဝေးမှုတွေအပြိုင်ဆိုင်ဖြစ်လာခဲ့ပြီးတဲ့နောက်အဲ့ဒီပြဿနာတွေတွေ့မြင်လာရတာလည်းဖြစ်ပါတယ်နောက်ဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့ချင်းပြည်နယ်မှာအခုခါသွာလာရေးတွေအခက်အခဲဖြစ်နေပြီးတော့မဲဆွယ်စီယုံရေးဆင်းနေတဲ့ကိုယ်စီလေလောင်းနေနေနဲ့စီယုံရေးအတွက်တချို့နေရာတွေမှာအခက်အခဲတွေရှိနေတယ်လို့သိရပါဗျ။အဲ့ဒီအခက်အခဲတွေနဲ့ပတ်သက်လို့ချင်းဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးအွန်ယောကသူ့ရဲ့အခက်အခဲတွေကိုအခုလိုရှင်းပြပါဗျ။ခုကလမ်းမဖြစ်တဲ့
ကျွန်တော်တို့သွားတဲ့အခါမှာစင်ကေမရောအခုဒီတလဲမှာပဲကျွန်တော်ချေပြင်းနဲ့ခင်းရဲမသွားနေရတဲ့စင်ကေမသွားတဲ့နေရာမှာချေပြင်းနဲ့မသွားနေရတဲ့ အခုချင်းပြည်နယ်မင်းသားမြို့နယ်မှာကကားလမ်းတွေကတော့ဖက်ဖားပြီနဲ့ဟိုဟိုတလို့တပါတော့ပြန်တန်တော့ချောင်းဒီကိညာဒီကိအပေါင်းကားတော့မပြောတော့ဟိုကသင်ကြီးတော့မပဲဟိုတချို့နေရာတွေဘလို့မသွားလို့မရတော့ပြည်ကြီးနဲ့တော့သွားနေရတယ်
နောက်ဆုံးအနေနဲ့တင်ပြချင်တာကတော့သတင်းမီဒီယာကောင်စီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သတင်းမီဒီယာအဖွဲ့အစည်းတွေကစုပေါင်းပြီးတော့ကြေညာချက်ထုတ်ပြန်တဲ့ကိစ္စမကြသေးခင်က NCA လက်မှတ်ရေးထိုးဝယ်ပြီးဆုံးသွားတဲ့အကြောင်းနဲ့စစ်တပ်အုပ်ချုပ်မှုအောက်ကမဲဆန္ဒနယ်မြေတွေမှာ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေကိုလက်ခံတဲ့အကြောင်းစာရာတွေကိုဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညှိကုံးချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါရှင်ခုတော့မြမရေးသုံးသက်ချက်ကဏ္ဍအလဲပါမီဒီယာသမားဆိုတာနိုင်ငံရေးပက်လိုက်မှုမရှိရဘူးဆိုပေမဲ့ပဋိပက္ခလွန်လူအဖွဲ့အစည်းတွေရဲ့မီဒီယာဖွင့်လင်းစအခြေအနေမှာတော့ဒါမျိုးတွေတိမ်မတွေ့ရသေးပါဘူးအင်ဒိုနီးရှားမှာဆိုရင်မီဒီယာသမားတွေဟာအစောပိုင်းတုန်းကတက်ကြွလှုပ်ရှားသူတွေနဲ့တပတ်တည်းကြီးဖြစ်နေခဲ့ကြတယ်လို့ George Washington တက်ကရိုမီဒီယာနဲ့လူထုရေးရာဌာနတွဲဖက်ပါမောက်ခဒေါက်တာ Janet Steele ကဆိုပါတယ်လက်ရှိမြန်မာမီဒီယာတွေကဘလို့အခြေအနေရှိနေကြပါသလဲ VOA မြန်မာပိုင်းရန်ကုန်ဌာနခွဲမှုဒေါခင်စိုးဝင်းရဲ့သုံးသက်ချက်နဲ့တကွာရွေးကောက်ပွဲကြိုတင်အထူးအစီအစဉ်ဖြစ်ဥကျော်ဆန္ဒကဆွေးနွေးသုံးသက်တင်ပြချပါရရှင
်ရွေးကောက်ပွဲမှာသမားမှုတွေအထူးသဖြင့်သတင်းသမားတွေမရောက်နိုင်တဲ့နေရာတွေနိုင်ငံတကာကလည်းအယုံမဆိုင်နိုင်တဲ့နေရာတွေဝေးလံခံစီရတဲ့နေရာတွေအဲဒါလည်းပဲမဲယုံတွေကအများကြီးရှိပါတယ်ဆိုတော့ဒီနေရာတွေမှာလည်းဒီနေရာတွေမှာသတင်းသမားတွေရဲ့မျက်ကွယ်ဆိုတော့ဒီနေရာမှာမစမားမှုတွေအများကြီးဖြစ်လာနိုင်တယ်လို့ထင်ပါတယ်ဒီကိစ္စကဘယ်လိုလုပ်ရမလဲဘယ်လောက်စိုးရိမ်ကြရှိပါသလဲ
Well I think that is something to be concerned about and that also creates
ဟုတ်ပါတယ်ဒါဟာလည်းစိုးရိမ်စရာပါပဲသတင်းအချက်အလက်တွေမရရှိနိုင်မဲ့ဟာကွက်ဖြစ်နေနိုင်ပါတယ်ဟာကွက်ဖြစ်နေတဲ့အတွက်ကောလာဟာလာတွေပေါ်ထွက်လာနိုင်ပါတယ်ကောလာဟာလာဆိုတာသတင်းမရနိုင်လို့ဖြစ်ပေါ်လာတာပါဒါကြောင့်ဖုံးကွယ်ထားခြင်းမရှိဖို့ပွင့်လင်းမြင်သာမှုရှိဖို့အတွက်ကျမတို့အားထုတ်ရမှာဖြစ်ပါတယ်အစိုးရအနေနဲ့လည်းအတက်နိုင်ဆုံးပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်ရမှာဖြစ်ပါတယ်အစိုးရပြောတာကိုလည်းလူလူကယုံရမယ်အစိုးရရဲ့ပြောကြားချက်တွေလည်းခိုင်လုံစိတ်ချရဖို့ယုံကြည်လောက်တဲ့အခြေအနေရှိရပါလိမ့်မယ်ဒီအတွက်သတင်းသမားတွေမေးမြန်းတာကိုလည်းပြန်လည်ဖြေကြားပေးရမှာဖြစ်ပါတယ်။ဆိုတော့ဒါဟာကျဲ့ဥနဲ့ကျမလိုပါပဲ။ကောင်းမွန်တဲ့ဒီမိုကရေစီစနစ်တည်းရဲ့ထွန်းကားဖို့အတွက်သူတို့ဘာရေးရေးအမှန်မှန်ကန်ကန်စီစစ်ပြီးမှတာဝန်တိတိရေးတဲ့မီဒီယာတွေဖြစ်ရမယ်။ပွင့်လင်းမြင်သာပြီးတော့သတင်းထုတ်ပြန်ပေးဖို့လိုလိုလားလားရှိတဲ့အစိုးရဖြစ်ရမယ်။ကောလာဟာလကိုကောလာဟာလမှန်သိတဲ့ပြည်သူလူထုဒါဟာ Facebook မှာရေးထားတာချက်ချင်းအတည်ယူလို့မရဘူး။တခြားသတင်းတွေနဲ့ညှိပြီးအတီးပြုတ်ရမယ်ဆိုတာနားလည်သဘောပေါက်တဲ့ပြည်သူလူထုလည်းဖြစ်ရပါလိမ့်မယ်။ဒါတွေအားလုံးချက်ချင်းမဖြစ်ထွန်းနိုင်ပါဘူး။အချိန်ယူရပါလိမ့်ဦးမယ်
။ဟုတ်ကဲ့ General က Facebook ဆိုလို့မှန်ပါတယ်မြန်မာနိုင်ငံမှာ Social Media တွေအများကြီးပေါ်ထွက်လာပါတယ်ကူ။ဆိုတော့ဒါကိုမှန်မှန်ကန်ကန်ဆန်းစစ်တတ်ဖို့သိရေးကြီးရထင်ပါတယ်။မြန်မာပြည်မှာဒီလိုမမှန်မကန်ဆိုရှယ်မီဒီယာမှာရေးသားမှုတွေကြောင့်ဒါ communal violence တွေလူအုပ်စုချင်းပဋိပက္ခတွေခိုက်ရန်ဖြစ်ပွားမှုတွေမကြာခဏကြုံခဲ့မှုပါတယ်ဒီနေရာမှာလူမှုအနေနဲ့ဒီလိုလူမှုမီဒီယာကွန်ရက်ပေါ့လေဆိုရှယ်မီဒီယာ network တွေကိုမှန်မှန်ကန်ကန်ချင်းချင်းတက်လာအောင်ဘယ်လိုလုပ်သင့်တယ်ထင်ပါတယ်ခင်ဗျာ
Well I think again that's a long term process and actually I believe that journalism
ဒါဟာလည်းပဲအချိန်ယူရမယ်ဖြစ်စဉ်တရက်လို့ပဲထင်ပါတယ်သတင်းတော့တွေကိုတိုင်းဒီကိစ္စကိုပါဝင်ဆောင်ရွက်တင်တယ်လို့ကျမထင်ပါတယ်။ပွင့်လင်းမြင်သာတဲ့လွတ်လပ်ပြီးခိုင်လုံစိတ်ချရတဲ့သတင်းအချက်လက်တွေကိုတခြားလူတွေထက်သတင်းတော့တွေကအသိဆုံးပဲလို့ထင်ပါတယ်။တာမန်ပြည်သူတွေကတော့အင်မတန်ဖိနှိပ်ချုပ်ချယ်တဲ့အစိုးရလက်အောက်မှာအချိန်ကာလကြာမြင့်စွာနေလာခဲ့ရတော့ကောင်းမွန်တဲ့သတင်းလောကရှိဖို့မှန်ကန်ခိုင်လုံတဲ့သတင်းအချက်လက်တွေဘာကြောင့်လိုအပ်တယ်လဲဆိုတာဘာကြောင့်အရေးကြီးတယ်လဲဆိုတာသိပြီးတော့အမြင်ရှင်းလင်းမှမဟုတ်ပါဘူး။ဒါကြောင့်သတင်းသမားတွေကိုယ်တိုင်းចောင်းသားတွေဆရာတွေကိုပြောရမယ်။ចောင်းတွေမှာသွားပြောရမယ်။လူလူကိုရှင်းပြရမယ်။သတင်းလွတ်လပ်ခွင့်ဆိုတာသတင်းတောက်တွေရဲ့အကျိုးစီးပွားကြီးပဲမဟုတ်ပါဘူး။ဒါဟာလူတိုင်းရဲ့အကျိုးစီးပွားဖြစ်တယ်။လူလူအနေနဲ့သတင်းအချက်အလက်မှန်တွေကိုသိရှိဖို့လိုအပ်တယ်ဆိုတာရှင်းပြရမှာဖြစ်ပါတယ်။ခိုင်လုံစိတ်ချရတဲ့သတင်းတွေကိုလိုအပ်တယ်ဆိုတာလူလူသိအောင်လုပ်ပေးရမယ်။အစိုးရရဲ့မှားယွင်းမှုတွေလည်းအများကြီးတွေ့ရပါတယ်။မကောင်းတဲ့ဖြစ်ရဆိုရင်ဥပမာလူတိုင်းဝိုင်းတွေကြားပြိပခတွေဖြစ်လာရင်သတင်းမောင်ချထားခြင်းကြတယ်တကယ်တော့ဒီအချိန်မှာ text message ပို့နိုင်တာ Facebook အပါအဝင်လူမှုမီဒီယာကွန်ရက်ကတိတ်တွင်ကျနေပါတယ်ဘယ်အရာကိုမှ ထိန်းချုပ်ထားလို့မရနိုင်တော့ပါဘူးလျှို့ပတ်ချက်ဆိုတာလည်းမရှိတော့ပါဘူးသတင်းတော်တွေကလည်းအမှန်ကိုဖော်ထုတ်ရမယ်အစိုးရကလည်းအမှန်အတိုင်းရှင်းပြပြောပြချရမှာဖြစ်ပါတယ်ဒါမှသာအန္တရာယ်ကြီးမားတဲ့ကောလာဟလတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်
ဟုတ်ပါတယ်အန္တရာယ်ကြီးမားတဲ့ကောလာဟလဆိုလို့တချို့နိုင်ငံတွေပေါ့ဗျာဥပမာအဖြစ်တရုတ်လိုနိုင်ငံမျိုးမှာဆိုရင်ဆိုရှယ်မီဒီယာတွေတို့ထိန်းချုပ်တယ်ဆိုရှယ်မီဒီယာတွေကောလာဟလမဖြန့်နိုင်အောင်ဆိုပြီးတော့ထိန်းချုပ်တယ်လို့သူတို့အကြောင်းပြပါတယ်ဆိုတော့ဒီလိုအနာပိုင်တွေကထိန်းချုပ်တဲ့စနစ်ကိုရောလက်ခံသင့်ပါသလားအလုပ်ဖြစ်မယ်လို့ရောထင်ပါလားခင်ဗျာ
Well, I have to say when I visited Burma for the first time in 2010.
ကျွန်မမြန်မာပြည်ကိုပထမဆုံးအချိန်ဖြစ်2010မှာရောက်သွားတော့ကအင်တာနက်ကိုထိန်းချုပ်ထားတယ်။ email တောင်ချက်လုပ်လို့မရဘူးဆိုပြီးတော့ပြောကြတယ်။ဒါပေမဲ့မြန်မာပြည်မှာလူတိုင်းဟာ IT expert တွေဖြစ်ကြပါတယ်။ computer သိကျွမ်းကြပါတယ်။မြန်မာတွေဟာသိတော်ကြပါတယ်။ဘလို့ပိတ်ထားတစ်ဖက်ကလှည့်ပြီးတော့သူတို့ကြံဖန်ဖွင့်နိုင်ကြည့်နိုင်ကြပါတယ်ပိတ်ပင်ထိန်းချုပ်ထားတယ်ဆိုတာလည်းဘာမှအဓိပ္ပာယ်မရှိပါဘူးဆိုရှယ်မီဒီယာဆိုတဲ့လူမှုအင်တာနက်ကွန်ရက်တွေနဲ့ပတ်သက်ပြီးလူတို့ရဲ့အသိပညာအရေးကြီးပါတယ်လူတို့ကိုပညာပေးဖို့လိုအပ်ပါတယ်ခိုင်လုံစိတ်ချရတဲ့သတင်းဟုတ်မဟုတ်သူတို့ခွဲခြားနိုင်ရမယ်စီစစ်နိုင်ရမယ်ဂျာနယ်လစ်ဇင်ဆိုတာဟာလည်းခိုင်လုံမှန်ကန်မှုကိုစီစစ်ရတာဖြစ်ပါတယ်ကောလာဟလကိုထုတ်လွှင့်တာဟာဂျာနယ်လစ်ဇင်မဟုတ်ပါဘူးလူတို့အနေနဲ့သတင်းလားကောလာဟလလားဆိုတာခွဲခြားစစ်တဲ့အလေးအကျင့်နဲ့တဖြည်းဖြည်းနဲ့ရရှိလာလိမ့်မယ်လို့ထင်ပါတယ်ရှင်
။နောက်တစ်ခုကမြန်မာပြည်မှာအရေးကြီးပါတယ်ဒါက journalist နဲ့ activist သတင်းသမားနဲ့တက်ကြွလှုပ်ရှားသူဘာကွာတယ်လဲဆိုတာလည်းပဲဒါမီဒီယာပါမခတ်တယောက်အနေနဲ့ပညာရှင်တောင်ရှင်းပြပါအောင်။တချို့ကသိမကွဲရဘူးခင်ဗျာဒီနေရာမှာအထူးသဖြင့်မြန်မာပြည်မှာအခုလောလောဆယ်ရှိနေတဲ့သတင်းလောကသားတော်တော်များများကိုပြောတော့ပါတော့သူတို့ဟာအရေးအခင်ဖြစ်တော့ကကြောင်းသားလူငယ်တွေဖြစ်ကြတယ်အဲ့ဒီကတဆင့်ဒါ activist တွေတက်ကြွလှုပ်ရှားသူတွေဖြစ်လာတယ်အခုအဲ့ဒီကတဆင့်တချို့ကသတင်းလောကကိုပြောင်းလာကြတယ်ဆိုတော့သူတို့ဟာ activist ပုံဖြစ်နေတယ်တစ်ခါတစ်ခါမှသူတို့ balance လုပ်ရမယ်တစ်ဖက်နဲ့တစ်ဖက်တန်းတူအခွင့်အရေး equal opportunity ပေးရမယ်ဆိုတော့နားမလဲကြပါဘူးအဲ့လိုပေးဖို့ဆိုတော့ million နေကြတယ်တစ်ဖက်ဆောင်းလင်းလုပ်တယ်ဒါမှန်တယ်ဆိုပြီးမှန်တဲ့ဘက်ကတစ်ဖက်ဆောင်းလင်းလုပ်လိုက်ကြတယ်တခြားတစ်ဖက်ရဲ့သဘောကိုသူတို့သိပြီးတော့အလေးပေးတာမတွေ့ရပါဘူးအဲ့ဒါ value ကွဲပြားတယ်လဲဆိုတာလည်းမပြောပါဘူးခင်ဗျာ
Well I think you're absolutely right about that and that's certainly something we saw
ရှင်ပြောတာလုံးဝမှန်ပါတယ်ဒါမျိုးဟာအင်ဒိုနီးရှားမှာလည်းကျမတို့တွေ့ခဲ့ရတဲ့ကိစ္စပါပရိုဒီမိုကရေစီအက်တီဗစ်ဒီမိုကရေစီလိုလားတဲ့တက်ကြွလှုပ်ရှားသူတွေနဲ့ဂျာနယ်လစ်တွေဟာအများအတန်းတပတ်တည်းဖြစ်နေတတ်ပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအချိန်ရလာတာနဲ့အမျှဂျာနယ်လစ်တွေဟာသူတို့ရဲ့မိတ်ဆွေဒီမိုကရေစီဘက်တော်သားတွေကိုပို့ပြီးတော့ဝေဖန်တာတွေမငဲ့မညာရေးတာတွေကိုလှုပ်ကြရမှာဖြစ်ပါတယ်ကျမမိတ်ဆွေသတင်းစာဆရာကြီးတယောက်ပြောသလိုပဲဂျာနယ်လစ်ဆိုတာမိတ်ဆွေမရှိရဘူးမိတ်ဆွေရဲလို့တီးကြမထားရပါဘူးသူတို့ကိုလည်းဝေဖန်စရာရှိရင်ဝေဖန်ရမယ်လူတိုင်းကိုဝေဖန်ရမှာဖြစ်ပါတယ်ဒီအခြေအနေမျိုးကိုလည်းမြန်မာပြည်မှာမကြခင်တွေ့မြင်လာရမယ်လို့ထင်ပါတယ်အရာရာဟာတိတ်လင်းလင်းမြန်မြန်ပြောင်းလဲနေတာပါ2010တုန်းကကျမရောက်သွားတဲ့အချိန်မှာအခုလိုဟာတွေဖြစ်လာနိုင်လိမ့်မယ်လို့ဘယ်သူမှမတွက်ခဲ့မထင်ခဲ့ကြပါဘူးအခုအခါတကယ်ရွေးကောက်ပွဲတစ်ခုကျင်းပတော့မယ်ဆိုတော့တိတ်အံ့အားသင့်စရာကောင်းပါတယ်တခါတခါလဲလူတွေကချက်ချင်းအပြောင်းလဲဖြစ်မယ်လို့မျှော်လင့်တတ်ကြပါတယ်ဒီလိုတော့လဲမဟုတ်သေးပါဘူးဒါပေမဲ့အဲ့ဒီဘက်ကိုတော့လင်းလင်းမြန်မြန်ရွေ့နေပါတယ
်ဆိုတော့အင်ဒိုနီးရှားနိုင်ငံမှာရောဒီလိုတားဆီးထိန်းချုပ်ထားတဲ့မီဒီယာဘဝကနေပြီးတော့ပွင်လင်းလွတ်လပ်တဲ့မီဒီယာအဖြစ်ကိုဘယ်လိုပြောင်းလာသလဲဆိုတာလည်းပဲနောက်ဆုံးအနေနဲ့နည်းနည်းရှင်းပြပေးပါအောင်ကျန်တ
ယ် It's taken a long time but I believe that actually now Indonesia has
ဟုတ်ကဲ့အချိန်အကြာကြီးယူခဲ့ရပါတယ်အင်ဒိုနီးရှားဟာဒေသရင်းမှာသတင်းလွတ်လပ်မှုအရှိဆုံးနိုင်ငံဖြစ်နေပြီလို့ဆိုနိုင်မယ်ထင်ပါတယ်။တကယ်ကိုချီးကျူးစရာကောင်းတဲ့အခြေအနေပါ။ပထမအဆင့်ကတော့ဥပဒေတရက်ပြဋ္ဌာန်းလိုက်တယ်။ဒါပေမဲ့အစပိုင်းမှာပြစ်မှုဆိုင်ရာဥပဒေနဲ့ထိတိုက်တိုးတာတွေတော့ရှိခဲ့ပါတယ်မြန်မာပြည်မှာလို့ပါပဲ။ Press Law သတင်းလွတ်လပ်ခွင့်ဥပဒေရှိတာတော့ကောင်းပါရဲ့။အသေးဖြတ်မှုပုံမှန်တွေလှုံ့ဆော်မှုပုံမှန်တွေလို့ပြစ်မှုပုံမှန်တွေနဲ့မညီစွန်းအောင်ဒီပုံမှန်တွေကိုမီဒီယာဥပဒေသတင်းလွတ်လပ်ခွင့်ဥပဒေတွေကနေဖက်ထုတ်ပြစ်ဖို့လိုအပ်ပါတယ်။ပြီးတော့တစ်ဖက်မှာလည်း professionalism ထွန်းကားအောင်လို့လုပ်ရပါလိမ့်မယ်။ဒါဟာတိတ်ခတ်ခဲမဲ့ထင်ပါတယ်။အာဏာပိုင်တွေအစိုးရတွေကိုအထောက်အကူပြုရမယ်ဆိုတဲ့စိတ်ဓာတ်ကလူမှုကိုအထောက်အကူပြုရမယ်ဆိုတဲ့ဓလေ့စရိုက်မျိုးပြိုးထောင်ပေးဖို့လိုပါတယ်။ဒီအတွက်လည်းအချိန်ယူရမယ်။ကောင်းမွန်တဲ့သင်တန်းပေးမှုကောင်းမွန်တဲ့ editor တွေကောင်းဆောင်ကောင်းတွေကမျိုးဆက်တစ်တွေကြားမှာဒီလို professional journalism ထွန်းကားလာအောင်ပြောထောင်ပေးရပါလိမ့်မယ်ဂျ ကျမဖို့ကတော့ journalism ထက်ကောင်းမွန်မြင့်မြတ်တဲ့အလုပ်အကိုင်းဆိုတာမရှိနိုင်ပါဘူး journalism ဟာ democracy စနစ်မှာလူတို့အနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်ဖို့အတွက်အချက်လက်မှန်တွေကိုပေးရတဲ့လုပ်ငန်းပါ
Thank you very much Tata
Thank you
ဆိုတော့ Dawkins ဝင်းဟာမြန်မာနိုင်ငံမှာအခုမီဒီယာတွေဟာရွေးကောက်ပွဲကျင်းပလာမဲ့အချိန်မျိုးမှာပြည်သူတွေစီးစင်းစီးထိုက်တဲ့အချက်လက်ကိုအမှန်တိုင်းပြောနိုင်တဲ့အချိန်တွေရှိပါလားခင်ဗျာမြန်မာမီဒီယာတွေ
အခုတော့အမှန်တိုင်းပြောနိုင်တဲ့အခြေအနေအထက်ရောက်ရှိရလို့ပြောလို့ရပါတယ်ဥပဒေကနော်အခုလက်ရှိမှာတော့ဒီရေကောက်ပွဲကာလနီးကပ်လာတာနဲ့အမြန်ဒီမီဒီယာစောင့်ကြည့်ကဲခတ်နေတဲ့အဖွဲ့တွေလည်းတော်တော်လေးရှိပါတယ်အဲ့တော့သူတို့အနေနဲ့ကဒီရင်းပေးပို့တဲ့ဒရင်းရယူတဲ့အချက်လက်တွေကမှန်ကန်မျှတရည်လားပြည်သူလူထုရှိကိုအကျိုးရှိရှိရောက်ရလားဆိုတာတွေကိုစစ်ကဲခတ်နေနိုင်တဲ့အဖွဲ့တွေလည်းရှိပါတယ်ဒါပေမဲ့ကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့ကလုံးလုံးချိန်မှာပေါ့နော်ဒီရေကောက်ပွဲမာဒရင်းယူမဲ့ဒရင်းတော့ဒီအမှုနဲ့ဒီတက်ဆိုင်ရာမင်းဆန္ဒနေမျိုးတွေကိုတွားပြီးတော့ကိုယ်တိုင်ဆောက်လာတင်ရပါလိမ့်မယ်တဲ့အဲ့တော့အဲ့ဆောက်လာကိုယ်တိုင်တွားတင်ရမယ်တက်ဆိုင်ရာနေမျိုးတွေဆိုတော့ဒီဗမာကြီးအနှံ့အပြားတဏ္ဍတလျားမှာရှိတဲ့ဒီမဲယုံပေါင်းများစွာမင်းဆန္ဒနေမျိုးပေါင်းများစွာကိုတွားပြီးတော့ဒီအတွင်းကြကြပေါ့နော်ဟိုလက်လန်းမျိုးကတိတ်တော့မလွယ်ဘူးပေါ့နော်ကိုယ်တိုင်တွားဆောက်လာတင်မှုဆိုတာလည်းတော်တော်လေးခက်ခဲနေပါလေအဲ့ဒါကြောင့်ပြတော့ဒီနေရာတင်းတော့မြန်အသေးအမီနဲ့ကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ကနေစီနိုင်မှုလုပ်နေသေးကြလားဖြစ်ပါတယ်ဥပဒေဆိုင်တာ
ဟုတ်ကဲ့တော်ရင်နောက်တစ်ခုကမီဒီယာတွေရဲ့ political bias နိုင်ငံရေးအဖြစ်ဗက်လိုက်မှုတကယ်နိုင်ငံတကာဆန်ရပြောရင်တော့မီဒီယာတွေကအမှန်ကိုပြောမယ်ဗက်မလိုက်ဖဲနဲ့ဆိုတော့အမှန်ကိုဆုံးဖြတ်ဖို့ဆိုတာလူတို့ရဲ့တာဝန်ဆိုပြီးတော့ပြောကြပါတယ်ဆိုတော့အခုမြန်မာနိုင်ငံရဲ့မီဒီယာတွေရဲ့ယက်တီချက်ကိုဘယ်လိုတွေးရပါလဲနိုင်ငံရေးဗက်လိုက်မှု political bias စိတ်များကြသလားမှန်မှန်ကန်ကန်ဒါအထက်လက်ကိုပဲသူတို့အဓိကထားပြီးတင်ပြကြတယ်လို့ယူဆပါသလား
အခုကတော့ဒီနိုင်ငံပိုင်ဒီရုပ်မြင်သံကြားတို့နိုင်ငံပိုင်သတင်းစာတွေကတော့ဟိုလက်ရှိဒီအာဏာရပါတီကိုပို့ပြီးတော့ဆောင်းပေးတဲ့သဘောရှိပါတယ်ဟိုဒါတော့တိတိကျကျမြင်နေရတာပေါ့လေအဲ့တော့ဒီပုဂ္ဂလိကသတင်းစာတွေ channel တွေကလည်းညာတော့အဖြစ်ကတော့အတိုက်ခံတဲ့ကိုနေနေလေးကြီးနေကြတာညာတာပေါ့နော်ဒါပေမဲ့တက်နိုင်ဆုံးစူးစမ်းပြီးတော့ဟိုညတာအောင်ဆိုပြီးတော့အားလုံးကလုပ်နေကြပါလေဒီဒီကားထဲမှာပေါ့လေဒါပေမဲ့ပြည်သူလူထုရဲ့ဒီထောက်ခံမှုပေါ့လေဟို popular ဟို support လို့ခေါ်ရမယ်ဟိုအခြေအနေမှာကြတော့ဘယ်နည်းနဲ့မှကြည့်လိုက်ကြည့်လိုက်ပေါ့လေဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်ကိုဟိုအားပေးနေတဲ့ပြည်သက်ကပုံပြီးတော့အဆမတန်များနေတာကိုတွေ့ရတယ်အဲ့ခါကျတော့ဟို bias ဖြစ်တယ်ပြစ်လိုက်တယ်လို့ပြောရအောင်ကလေတကယ်အစီအစီအတိုင်းအမျိုးအမြင်တိုင်းသတင်းတော့တွေ့နေတဲ့သတင်းပို့ရတဲ့ခါကျတော့ဘာလဲပြောဒီတစ်ဖက်ပေါ့လေဒီအတိုက်ခံဘက်ကိုဟိုဆောင်းပေးနေရဆိုပြီးတော့တချို့တုံ့တက်ကြတာလည်းရှိပါတယ်အဲ့တော့အချိန်ထဲမှာပဲဒီတီထန်ကျိုးဒီအနာရပါတီနဲ့ချက်တိုင်းနာပါတီရဲ့ရှုပ်ရှားမှုကိုကြည့်တဲ့အခါမှာကျိုးသားတူသားလေးတွေတွေ့နေရတဲ့ခါကျတော့သတင်းမီဒီယာသတင်းပေးပို့တဲ့နေရာမှာအားနည်းနေတဲ့သဘောရှိရတယ်ဒီလိုလ
ားဦးကျော်စနာတင်ဆက်ထားတဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်မနေ့ပြန်ကြာရပရင်နဲ့မနေ့ပိုင်းစီစဉ်မှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့ဦးကျော်စနာရဲ့မြမအရေးသုံးသက်ချက်ခန္ဓာကိုပြန်ပြီးတော့ထုတ်လင်းပေးမှာပါ
ရရှိမယ်ခင်လာမယ့်နိုဝင်ဘာရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတဖို့ဆိုလို့ရှိရင်တမာတမတ်ရှိရှိနဲ့ဂျားနေရက်တည်ရမယ့်အဖွဲ့အစည်းတွေကလည်းတမာတမတ်ရှိဖို့ဟာအရေးကြီးပါတယ်ရွေးကောက်ပွဲကိုကမကထလုပ်ပြီးမဲ့ရွေးကောက်ပွဲကော်မရှင်လို့အဖွဲ့အစည်းနောက်နိုင်ငံကာကွယ်ရေးအတွက်လက်နက်ကင်အဖွဲ့ဖြစ်တဲ့တပ်မတော်လို့အဖွဲ့အစည်းတွေအနေနဲ့လာမယ့်ဒီရွေးကောက်ပွဲမှာတမာတမတ်ကြကြနဲ့ရက်တည်နိုင်မယ်လို့ယူဆပါသလားဒီအဖွဲ့အစည်းနှစ်ခုရဲ့ရွေးကောက်ပွဲပေါ်လက်ရှိရက်တည်ချက်နဲ့သူတို့ပေါ်မှာအကဲဖြတ်ချက်တွေကိုလာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ဒဲအလီလိုက်အစီအစဉ်ဒီလွှင့်ထုတ်တဲ့ချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
VOA American အတိုင်းရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေနေ့ည9:00တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ ခုတော့မြန်မာတခွင်ကဏ္ဍကိုနားဆင်ရပါမယ်။နားလည်ရခက်တယ်လို့တချို့ကမြင်ကြတဲ့ abstract အမျိုးအစားစိတ်ဒစပကြီးတွေပေါ်နားလည်ခံစားတတ်တဲ့လူတွေမြန်မာနိုင်ငံမှာစိတ်မများလာဘူးလို့ abstract ပကြီးဆရာဦးမျိုးခင်ကပြောလိုက်ပါတယ်။မန္တလေးတိုင်းပြည်ဝလွင်ခရိုင်မှာရှိတဲ့ထန်းရိပ်ညိုအမှုပညာပြကန်းစီကိုမြန်မာတခွင်အစီအစဉ်ကနေမတ်တင်ကြီးလေးနဲ့အတူသွားပြီးတော့ပကြီးဆရာဦးမျိုးခင်ရဲ့ abstract ပကြီးကားတွေကိုခံစားကြည့်ရအောင်ပါရှင်။
ဒီပဆေးခွက်ကိုတင်ပို့ရောင်းချရင်အောင်မြင်နေတဲ့ဒီပြည်ဦးလွင်ခရိုင်အနီးစခန်းစီတာကျေးရွာကထန်းရိပ်ညိုအမှုပညာပြကန်းအကြောင်းကိုကျမတို့ဒီတစ်ပတ်မြန်မာတခွင်အစီအစဉ်မှာလေ့လာကြရအောင်ပါရှင်။ထန်းရိပ်ညိုအမှုပညာပြကန်းပိုင်ရှင်ပကြီးဆရာဦးမျိုးခင်ရဲ့ပကြီးကားဒီဟာ expression တရုပ်ဖော်ပုံမဟုတ်ကြဘဲ abstract လို့ခေါ်ကြတဲ့စိတ်ဒစပကြီးကားဒီဖြစ်ကြပါတယ်။ဒီ abstract စိတ်ဒစပကြီးကားတွေရေးဆွဲရမှာအယောင်နေနဲ့စိတ်ခံစားမှုကိုအခြေတည်ပြီးရေးဆွဲတယ်လို့ပကြီးဆရာကပြောပါတယ
် abstract ဆိုတော့အယောင်နေပုံမှာ form နေပြောင်းအောင်လုပ်တယ်နော်ဆိုတော့ fundamental ကိုမပါဘဲနဲ့ပကြီးဆွဲလို့မရဘူးလားဆိုတော့အတွေးနဲ့လုပ်ခဲ့တာအဲ့တော့ fundamental သမားနဲ့ abstract သမားနဲ့အဲ့ဒီ kit တုံးကတော့ပြည့်စုံဖြစ်ခဲ့ကြလိမ့်မယ်ကျွန်တော်တို့ဆွဲတဲ့အခုနောက်ပိုင်းဆွဲလာတဲ့အခုကကျွန်တော်15နှစ်ရှိပါပြီဆွဲလာတဲ့နောက်ပိုင်းကျတိလာတာဒီ expression သမားတွေ ਨੇ ကျန်တဲ့ပကြီးလောကသမားတွေ ਨੇ ဒီစัจကျင်ပဲဖြစ်စားအကြောင်းမရှိဘူး။ဘာကြောင့်လဲဆိုတော့ expression သမားကဘာလို့ရှာလဲဆိုတော့ရောင်ထဲကနေပြီးကိုယ်ခံစားမှုကိုရှာ။ကိုယ်ခံစားမှုရအောင်ရှာတာပေါ့နော်။အဲခံစားမှုတစုံတည်းကရသွားနေပြန်တယ်။ကာကောင်းခြင်းမကောင်းခြင်း ਨੇ ကိုယ်ရင်ထဲမှာချမ်းဟိုအေးချမ်းသွားတယ်။နောက်တစ်ခါ relax ရသွားတယ်။အဲ့လိုခံစားမှုတစုံတည်းကပေးတယ်
ခေတ်ပေါ်မော်ဒန်အမှုပညာရှင်တွေအနေနဲ့မိမိတို့ရဲ့အမှုပညာတွေကိုချပြရမှာအခက်အခဲတွေကြုံတွေ့ခဲ့ရပါတယ်။ဒါအပြင်မြန်မာပရိသတ်တွေကလည်းဒီစိတ်ဒစပကြီးကားတွေအပေါ်ချင်းကပ်ပုံချင်းကန်နီလွှဲမှနေတယ်လို့အခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့လူမျိုးတွေကဘာရှားနေလဲဆိုတော့ image ရှားရှားနေတာ။သူဘာဆွဲထားတာလဲပေါ့။ဒီတည်းကလူကြီးများထွက်လာမလားပေါ့။ဘာထွက်လာမလဲပေါ့။အဲ့ဒါရှားကြတယ်။ရှားတော့အဲ့ဆွဲကားမှာမှန်တမ်းပြောတော့ဘာမှမပါဘူး။ဆဆွဲတဲ့အယောင်တွေကိုဖန်တီးတာပဲအယောင်တွေကိုဒီဆိုလိုတာကတော့အဲ့ဆွဲကဆဆွဲရင်အစတုန်းကနယူးယောက်မှာဆိုတာမကြီးတဲ့တိပါတယ်ဒါအရှင်ပိနင်းခေါ်ရလေနော်ဂျက်ဆန်ဘူးလော့တို့ကတော့အရှင်ပိနင်းနဲ့ဆွဲသွားတာဟုတ်ဒါပေမဲ့အရှင်ပိနင်းဆိုတဲ့သဘောကတကယ်တော့ခုဂျက်ဆန်ဘူးလော့ကားတွေကိုပြန်ပြီးတော့တိပ္ပံကြီးကပြန်ဆက်တဲ့ခါကျတော့စုံမှတ်နေသွားတွေ့နေပက်သွားတာပဲသူဆေးတယ်စုပ်နေတယ်ဟောဒါပေမဲ့သူ့ရဲ့တွင်ကြဆက်ဆက်နေတဲ့သူ့လမ်းဟာတွေသူ့စပီဒ်ရဲ့ဆက်ဆက်နေတဲ့နေရာတွေသွားတွေ့ဆိုတော့ဒါကိုလူကလုတာပဲအဲ့ဒါဘာနဲ့လုလဲ concentration နဲ့လုလို့ပေါ့အဲ့တော့အဲ့ဆွဲကားမှာတကယ်အဓိကအရေးကြီးဆုံးက concentration ပဲ
နားလည်ရခက်တယ်လို့လူအများကဝေဖန်ကြတဲ့စိတ်ဒစအမှုပညာတွေကိုနားလည်နိုင်မှုဟာလူတဦးချင်းစီရဲ့ခံစားမှုနဲ့အတိတ်ပဲဖွင့်ဆိုမှုပေါ်မူတည်တယ်လို့ပကြီးဆရာကရှင်းပြပါတယ
်ကျွန်တော်တို့အခုချိန်ဒီပေါ့လေကျွန်တော်တို့ခံယူထားတာတော့အယောင်က definition မရှိဘူးတူပါပေါ့ individual နဲ့ပဲဆိုင်တယ်လူတယောက်ကပြန်အောင်ကြိုက်တာဘာကြောင့်ကြိုက်တာလဲမေးစားမလို့ကြိုက်လို့ကြိုက်တာပဲအဲကြောင့်ကျွန်တော်ဒီကားတွေကိုအများအားပြောလို့ရှိရင်ဒီ S-Way ကားတကဘယ်လိုရွေးမလဲလို့ပြောလို့ရှိရင် Labest Passite ပဲမြင်မြင်ချင်းချစ်တယ်မြင်မြင်ချင်းမုန်းတယ်ဘာကြောင့်လဲအဖြေမရှိဘူးဒါပေမဲ့ချစ်တော့ချစ်တာပဲမုန်းတော့မုန်းတာအဲ့လိုနည်းနဲ့ရွေးပါလို့ပြောတယ
်သူရဲ့အတွေ့အကြုံအရစိတ်ဒစပကြီးကားရေးဆွဲတဲ့အခါစိတ်အာယုံဇံဝင်စားမှုအနေအမြင်ကပကြီးကားလက်ရာကိုအဆုံးဖြတ်ပေးတယ်လို့သုံးသပ်ပါတယ်
အဲ့ဆွဲကားမှာတကယ်အဓိကအရေးကြီးဆုံးက concentration ပဲဒါပေမဲ့အဲ့ထဲမှာ image လည်းပါခြင်းလည်းပါမယ်မပါခြင်းလည်းမပါဘူးဒါပေမဲ့ main ကိုမဟုတ်နော်ဘီကဒီလာရာနဲ့လာရာတွေနဲ့စုတ်ချက်တွေနဲ့ကာလာတွေနဲ့ဆက်ဆက်ပြီးဖြစ်လာတဲ့အဖြေလေးတစ်ခုမှာဘာခံစားရလဲလို့ပြောတာကျွန်တော်ဆက်ဆွဲတော့ကပြောနေမယ်မကြီးကဒီကောသုံးသက်ကန်ဒီမှာကျွန်တော်ဝင်းနေရင်ဝင်းနေနေအဲ့ဒါဆိုကျွန်တော်ဝင်းနေမှုနဲ့သုံးသက်လာပဲဘာလို့ဆိုကျွန်တော်ရဲ့ concentration အမြင့်ဆုံးချိန်မှာကားတွေသုံးသက်ရင်ကောင်းတယ်အဲ့ဆွဲကားဒီconcentration တက်လာတယ် creation power တက်လာရင်မကြတဲ့ချိန်နဲ့တက်တဲ့ချိန်ရှိသေးတယ်တက်တဲ့ချိန်မှာကားပြီးသွားကားကောင်းတယ်ဒီကြပေါ့ဘာပြောစမ်းစိတ်ထက်တည်ကျွန်တော်ဝိညာဉ်တစုံတရာ extra ကားထဲမှာပါသွားတယ်လို့ကိုခံစားရတာ
ဦးမြို့ခင်ရဲ့ပကြီးကားအများစုဟာအရွယ်အစားကြီးတာကိုတွေ့ရပါတယ်တရုတ်ပြည်ဘက်ကဖောက်တဲ့တွေအတွက်အရွယ်အစားကြီးမတဲ့ပကြီးကားတွေဆွဲဖြစ်တယ်လို့အခုလို့ရှင်းပြပါတယ
်ခုနှစ်ပေ130အဲ့ဒါတော့တစ်ချက်တည်းဆွဲဘူးတစ်ချက်ကခုနှစ်ပေခွဲနဲ့ပေ230ပေါ့နောက်ကတော့ तू ကခုနှစ်ပေ35ပေချက်60ပေါ့ तू ကတော့ခုနှစ်ပေဟိုဟာဖြစ်မှာပေါ့400ကျော်ဖြစ်မှာပေါ့အဲ့ဆွဲဘူးတယ် အဲ့ဒါဘာကြောင့်လဲဆိုဒီလိုတုပ်ပြအဆောက်အဦတွေဒါကြီးတယ်နော်ကြီးတော့ကျွန်တော်ကားသေးလေးကြတော့လေဈေးကွက်ကလည်းတမျိုးပေါ့လေသူတို့ဝယ်တဲ့အခါကျတော့သူတို့ကတိုက်ခန်းလေးတွေကြတော့လေကားကြီးချိတ်လို့မရပါဘူးဒါပေမဲ့တကယ်ကုမ္ပဏီကြီးတွေရဲ့ဆောက်အဦတွေဈေးကြီးဈေးကြီးတွေသူတို့မှားတဲ့အခါမှာကျွန်တော်ဆွဲတယ်အခုဟိုပါပေါ့ကား60မှားတာဆိုရင်ဒါနိုင်ချင်းကဟိုပါပေါ့မျိုးစင်တစ်ခုကမှားတာပေါ့သူကျွန်တော်ကော်လက်တာတစ်စက်မှာပဲသူမှားတာပေါ့ပြောရရင်အဲ့မှာချိန်မယ
်အခုနောက်ပိုင်းမျိုးဆက်တစ်လူငယ်တွေအတွက်ပညာမွေခြံခဲ့ပေးဖို့လက်ထက်တင် जा ပေးခဲ့ပြီမဲ့လေပညာရေးထိခိုက်မှာစိုးရိမ်နေလို့ဖွင့်ဟပါတယ
်တပတ်ကို3ရက်ပေါ့နော်ဒါ2ရက်ပေါ့အနည်းဆုံး2ရက်လာရမယ်ပေါ့3ရက်ကျွန်တော်ဆေးပေးတယ်ကင်မတ်ပေးတယ်နော်ပြီးတော့မှအခုဒီစာအုပ်လေးထုတ်တာတို့တို့တင်ညွှန်းလာမှာကျွန်တော်သွားမှာတော့အဲ့ဆက်ပဲလေအဲ့ဆက် expressionism ကိုသွားမှာပဲအဲ့တော့အခြေခံတက်တဲ့လူရှိမယ်မတက်တဲ့လူရှိမယ်မတက်လည်းရတယ်တက်လည်းရတယ်ဒီကတော့စိတ်ဝင်စားဘူးကိုကမော်ဒန်ကိုကြိုက်ဖို့လိုတာပေါ့မော်ဒန်မကြိုက်ဘဲနဲ့ကတော့အဆွက်ကိုမရောက်နိုင်အဲ့တော့မော်ဒန် age မှာမော်ဒန်ကြိုက်တဲ့လူတွေလာဆွဲဆိုပြီးလုပ်ဘူးတယ်သို့တော့ဒီမှာလည်းအဲ့ဒီအချိန်မှာကွန်ပျူတာတက်တော့ဖွင့်တယ်လေကလေးတွေရောက်လာတာပေါ့ရောက်လာတော့ဆွဲကြတယ်ဖြစ်နိုင်တဲ့လားလားရှိတဲ့လူတွေပါတယ်မဖြစ်နိုင်တဲ့လူတွေပါတာပေါ့ဒါတော့ထုံးစားမယ်သို့တော့ခက်တာကသူတို့ပညာရေးစနစ်ကအချိန်ပေးလို့မရတဲ့ပညာရေးစနစ်ဖြစ်နေတယ်တယောက်ကတော်တော်ဖြစ်နိုင်တယ်မိုးညင်းကကော်မလီတယောက်ရှိတယ်ကော်မလီတော့ဖြစ်မှာပဲပေါ့ဆံဝဲကြသွားတယ်အဲ့တော့ကျွန်တော်ကမရအောင်မလာအောင်ဆိုပြေးရတယ
်ဒါကြောင့်ပကြီးဝါဒနာရှင်လူငယ်တွေကိုပညာရေးဆုံးခန်းတိုင်ပြီးမှာပဲပကြီးပညာဘက်ကိုဦးလှည့်ကြဖို့ဦးမျိုးခင်ကအကြံပြုပါတယ
်ဒီနေ့ကျတော့ကိုယ်အလုပ်ထဲမှာပြင်မနောင်နေလာလိမ့်မယ်နောင်နေလာတဲ့ခါမျိုးမှာညီပကြီးဆွဲရင်ဒီပေါက်လာတဲ့အချိန်မှာဆွဲပါအဲ့မှာအဲ့ဒါတော့ကိုယ်စိတ် relaxing ဟို relax ရဖို့ပေါ့နော်အဲ့လိုလုံရင်လည်းကံတရားဖြစ်လာရင်ညီပီဇာဖြစ်သွားလိမ့်မယ်မဖြစ်ရင်လည်းညီအရှုံးမရှိတော့ဘူးဟုတ်ရင်ပကြီးဆာဘောကရှုံးနေလေ
ဦးမျိုးခင်ရဲ့စိတ်တစားပကြီးလက်ရာလေးကိုညသောအဖြစ်ပြပကိုတင်ပို့ရောင်းချလေးရှိပေမဲ့လည်းရန်ကုန်မြို့မှာအသစ်ဖွင့်ထားတဲ့ပါရမီဟိုတယ်တစ်ခုလုံးမှာတော့ဦးမျိုးခင်ရဲ့ပကြီးကားလေးကြီးပဲတီးသန့်အလှချိတ်ဆွဲထားပါဗျအခုနောက်ပိုင်းတော့ပြည်တွင်းပကြီးပြည်သက်တွေကပါဒီထက်ရင်ညို့အမှုပညာပြခန်းကလက်ရာတွေကိုအရင်ကထပ်ပို့ပြီးစိတ်ဝင်တစားရှိလာကြပါရဲ့ရှင်ကျွန်မတင်ပြီးလင်းပ
ါမြန်မာတခွင်အစီအစဉ်ပါရှင် POA ကလည်းအခုအတန်းလွှင့်နေတဲ့တနအိစာအစီအစဉ်အလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:17အထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ကိုထုတ်လွှင့်ပေးနေတဲ့ပို့ထုနေညပိုင်းစီစဉ်ဆုံးမသက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကြော်ကြော်သိန်းကပြောပြပေးပါအောင်ရှင်
။ရှင်းလာတဲ့ယူကော့ဘိုးတွေကျင်းပမဲ့မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးခြေနေတွေရင်ဆိုင်နေရတဲ့စင်ကုန်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာဒီကနေ့ဆွေးနွေးကြနာနေပါတယ်။အားလုံးပါဝင်ခွင့်မရှိဘဲကန့်သတ်မှုတွေကြားကယူကော့ဘိုးတွေကျင်းပဖို့ရှိနေတာရိုဟင်ဂျာမွတ်စလင်တွေကိုတိုင်းရင်းသားအဖြစ်မြန်မာဆွေးရကလက်မခံဘဲခွဲခြားဆက်ဆံတာတိုင်းရင်းသားလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးအပြည့်အဝမရနိုင်သေးတာငြိမ်းချမ်းစွာနိုင်ငံရေးလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးရေးယူထားတာတွေကိုလည်းအဓိကဆွေးနွေးကြနာကြပါတယ်။မြန်မာနိုင်ငံမှာယူကော့ဘိုးတွေကျင်းပတဲ့အထိပြောင်းလဲလာပြီးမဲ့တူတက်မှုရဖို့လိုအပ်နေတဲ့အခြေအနေတွေစိန်ခေါ်မှုတွေရှိနေတဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကမေးခွန်းထုတ်ကြတာပါ။သတင်းသုံးပတ်လပ်ပဲကြံတော့တဲ့ယူကော့ပွဲမှာမဲပေးခွင့်ရှိသူအားလုံးရဲ့ဆရာကန်နှုန်းလောက်ရှိမဲ့လူပေါင်း၄သန်းလောက်မဲပေးခွင့်မရဘူးဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လည်းအောက်လွှတ်တော်နိုင်ငံသားရေးရာဆက်ကော်မတီဥက္ကဋ္ဌ Matt Solomon ကမေးခွန်းထုတ်ပါတယ်။အမေရိကန်နိုင်ငံသားဌာနအရှေ့အခြားနဲ့ Pacific ရေးရာလက်ထောက်နိုင်ငံသားဝန်ကြီး Daniel Russell အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ဒုတိယအကြီးအကဲ Jonathan Stivers တို့ကတော့ယူကော့ဘွယ်လူငန်းစဉ်စစ်စင်ကစိတ်ခေါမှုတွေကိုအမေရိကန်ဆိုရတာဝန်ရှိသူတွေအနေနဲ့သတိပြုမိတဲ့အတိုင်းအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့ဖြေကြားကြပါတယ်။မုတ်တုံရာလီကုံဆုံးချိန်မှာရိုဟင်ဂျာမွတ်စလင်တွေဟာအန်ဒရင်များတဲ့ပင်လယ်မြေကိုဖြတ်သန်းပြီးတော့ထွက်ခွာကြမှာကိုနိုင်ငံတကာလူ့ခွင့်ရေးတိုင်ဝန်ကသတိပေးနေချိန်မှာပဲအမေရိကန်ဆိုရအနေနဲ့လည်းစိုးရိမ်မကင်းတဲ့အကြောင်းပြောကြားထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လတွေတွင်ဖြစ်တဲ့ရေကြီးနေမျိုးမှုတွေကြောင့်မြန်မာနိုင်ငံရဲ့လေယာဉ်သမူဝမ်းကြောင်းနဲ့စားနပ်ရိက္ခာပိုလူမှုအပေါ်မှာပြင်းထန်တဲ့ရိုက်ခတ်မှုဖြစ်ရတယ်လို့မြန်မာဆွေရနဲ့ကုလသမဂ္ဂတို့အောက်တိုဘာလ20ရက်နေ့ကပူးတွဲထုတ်ပြန်တဲ့အစည်းအဝေးစာရဲမှာဖော်ပြထားပါတယ်။ဒီဘက်ရောက်မြန်မာနိုင်ငံသားတွေကကြိုတင်မဲပေးခွင့်မရသူတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲလက်မှတ်တွေထပ်ပြီးပေးပို့ဖို့အောက်တိုဘာလကိုတည်ဆောင်ရသွားမယ်လို့နိုင်ငံကြီးဌာနဒုတိယဝန်ကြီးဦးတန်းကျော်ကပြောပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညအတွက်အစည်းအဝေးထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်အစည်းအဝေးတွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.33 MHz နဲ့လိုင်းဒိုမီတာ40 kHz 9430ရိုကနေဖန်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါသေးရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။Thank you.
This program has come to you from the Voice of America, Washington.